Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်ဝါရှင်တန်ဒီစီမြို့တော်အမေရိကန်တန်က2016ခုနှစ်စက်တင်ဘာလ18ရက်စနေနေ့မနက်ဖြန်စီစဉ်တွေစတင်နေပါပြီ။လိုင်းဒိုမီတာ24 32နဲ့40တို့ကနေတိုက်ရိုက်ဖမ်းယူနိုင်နိုင်ပါတယ်ရှင်။ကျမခွန်ညိုပါအခုမနက်စီစဉ်တွေတာဝန်ယူပါမယ်ရှင်
။မင်္ဂလာပါရှင်ကျမကခင်မြတ်သက်ပါဒီမနက်ခင်းသတင်းတွေကိုမနန္ဒာချန်နဲ့အတူကြီးညာပေးပါပါ။ဆီးရီးယားမှာအလက်ပုံမျိုးနဲ့ဝင်းကျင်ဒေတာမှာလူသားချင်းစာနာမှုထောက်ကူတွေမရောမချင်းဆီးရီးယားအစိုးရရဲ့စီးရီးပူပေါင်းဆောင်ရွက်နေမှုတွေဆီးရီးယားမှာဆက်ပြီးမလုပ်ဖို့အိုဘားမားအစိုးရကတတိပေးလိုက်ပါတယ်။ဆီးရီးယားမှာ IS Islamic စစ်တွေ့ကြောက်အဖွဲ့ခေါင်းဆောင်တေဆုံးသွားပြီလို့ American စစ်ဌာနချုပ်ကပြောကြားလိုက်ပါတယ်။2016ခုနှစ်ကပထမနှစ်ဝန်းမှာတင်ကဘာတလွားအိုးရင်ရွှေပြောင်းနေထိုင်ရသူကတန်ပေါင်း10သန်းကျော်သွားပြီဖြစ်ပါတယ်။ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါမခွန်ညွင်
။ကောင်းပါပြီရှင်။ခုမနက်ခင်းမှာတော့သတင်းပေးပို့ချက်တွေနားဆင်ရမယ်ထဲဒီသတင်းပတ်တွေမှာလွှမ်းမိုးနေတဲ့ဒေါအောင်ဆန်းစုကြည်ရဲ့အမေရိကန်ခရီးစဉ်ရဲ့ရည်ရွယ်ရင်းအကြောင်းနဲ့ပတ်သက်လို့တုံ့တက်မှုတွေအမျိုးမျိုးရှိတဲ့အထက်မြမအရေးကျွမ်းကျင်သူအမေရိကန်ပါမောက်ခတူရဲ့အမြင်ကဘယ်လိုရှိပါလဲ
She wanted to see many of the economic sanctions lifted and those were lifted and I think that's important
ပါမောက်ခခရစ်စတီနာဖင်းရဲ့စီးပွားရေးတန်ခတ်မှုကိုရုတ်သိမ်းပေးဖို့တောင်းဆိုမယ်လို့သူယူဆတဲ့အကြောင်းပြောကြားခြင်းနဲ့အတူတစ်ဖက်မှာလည်းလူအခွင့်အရေးအဖွဲ့တစ်ခုကတော့မြန်မာပေါ်တန်ခတ်ပိတ်ဆို့မှုတွေရုတ်သိမ်းသွားဖို့အချိန်ဆောလွန်သေးတယ်လို့ဝေဖန်ထောက်ပြမှုရှိပါတယ်မြန်မာပြည်သူပြည်သားတွေကတော့တိုးတက်မဲ့အပြောင်းလဲကိုမျှော်လင့်ရင်တန်ခတ်မှုရုတ်သိမ်းတာကိုဝမ်းသာကြိုဆိုကြတဲ့အကြောင်းဝေဝေဆာဆာတင်ပြသွားမှာဖြစ်ပြီးနိုင်ငံတကာသတင်းလွှာတစ်ပုဒ်မှာတော့လစ်ဗျားမှာဂရာဖီပြုတ်ကျရေးနဲ့ပတ်သက်ခဲ့တဲ့ဗြိတိန်နဲ့ပြင်သစ်တို့ရဲ့လောက်ရကိုဗြိတိန်ပါလီမန်အဖွဲ့တစ်ခုကဝေဖန်လိုက်တာကိုလည်းနားဆင်ရပါမယ်။ဒီလိုအစီအစဉ်တွေမတိုင်ခင်အခုရင်ဆုံးနောက်ဆုံးရထားတဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့မနန္ဒာချမ်းတို့ကြီးညာပါမယ်ရှင
်။ဆီးရီးယားနိုင်ငံမှာအလက်ပုံမျိုးနဲ့ဝင်းကျင်ဒေသတွေအတွက်လူသားချင်းစာနာမှုအချောက်ကူတွေစပြီးမရောမချင်းရုရှားအစိုးရရဲ့ဆီးရီးယားမှာစီးရီးပူပေါင်းဆောင်ရွက်နေမှုတွေကိုဆက်ပြီးမလုပ်ဖို့အတွက်အိုဘားမားအစိုးရကတတိပေးလိုက်ပါတယ်။လူသားချင်းစာနာမှုအထောက်ကူပေးပို့မှုတွေမလိုအပ်ဖြစ်နဲ့နှောင့်နှေးကြံ့ကြာတာမျိုးထပ်ပြီးဖြစ်ပွားမှာကိုအမေရိကန်ပြည်ထောင်စုကစိုးရိမ်ကြောင်းရုရှားနိုင်ငံချိုင်းဝန်ကြီးဆာဂေးလက်ပရော့ဖ်ကိုအမေရိကန်နိုင်ငံချိုင်းဝန်ကြီးဂျွန်ကယ်ရီကပြောကြားခဲ့တယ်လို့အမေရိကန်နိုင်ငံချိုင်းဌာနကအကြေညာချက်ထုတ်ပြန်ပြောဆိုပါတယ်။ဒါအပြင်ဆီးရီးယားအစိုးရကဒီထောက်ကူပစ္စည်းတွေတင်ပို့ခွင့်ပေးအောင်ဆီးရီးယားဆိုအပေါ်မှာရုရှားဘက်ကဩဇာတုံးမယ်လို့အမေရိကန်ဘက်ကမျှော်လင့်ထားကြောင်းလည်းအလေးထားပြီးပြောကြားခဲ့ပါတယ်။ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာရုံးပြောခွင့်ရကတော့တူရကီနဲ့ဆီးရီးယားနယ်စပ်မှာအထောက်ကူပစ္စည်းတင် truck ကအစီး40ရောက်နေပြီးဒီကားတွေဆီးရီးယားနိုင်ငံထဲဝင်ဖို့အတွက်စိတ်ချရပြီလို့ပြောလာခြင်းကိုစောင့်ဆိုင်းနေပါတယ်လို့ပြောပါတယ်။တချိန်ထဲမှာပဲဆီးရီးယားနိုင်ငံမြောက်ပိုင်းမှာရှိတဲ့ IS စစ်သွေးကြွတွေကိုချိန်မုံဖို့အတွက် American တပ်တွေဟာတူရကီတပ်တွေနဲ့စတင်ပြီးလှုပ်ဆောင်နေပြီလို့ American တာဝန်ရှိသူတွေကအတည်ပြုပြောဆိုပါတယ်။ American အထူးတပ်ဖွဲ့ဝင်အနည်းငယ်ပါတဲ့တပ်ဟာတူရကီနယ်စပ်ဖက်ကိုတောက်ကြနေမှာပဲပြန်ပြီးဆုတ်သွားခဲ့တာပါ။အဖြစ်ရရေးသဘောတူညီချက်အရတဘုံတွေအတွက်အထောက်ပံ့ဆိုင်ရာပင်မလမ်းကြောင်းဖြစ်တဲ့အလက်ပူရှိဘက်မှာရှိတဲ့ကက်စတယ်လိုလမ်းကနေတဘုံတွေရောအဆက်အစိုးရတက်တွေကပါဆုတ်ပေးရမှာဖြစ်ပါတယ်။ဒါပေမဲ့တဘုံတွေကမဆုတ်ပေးတဲ့အတွက်တောက်ကြနေမှာပဲအလက်ပူအခြေဆိုင်တဘုံတွေကိုရုရှားစစ်လေယာဉ်တွေကတိုက်ခိုက်ခဲ့တယ်လို့ရုရှားကပြောပါတယ်။
ညမောင်းတပ်ဖွဲ့တွေရဲ့ဒီလအစောပိုင်းကတိကျတဲ့စီးနင်းတိုက်ခိုက်မှုတစ်ခုအတွင်း IS အစံဖက်အဖွဲ့ရဲ့အဆင့်အမြင့်ဆုံးခေါင်းဆောင်တဦးသေဆုံးသွားတယ်လို့ American Pentagon စစ်ဌာနချုပ်ကပြောဆိုလိုက်ပါတယ်။ဒေါက်တာဝါရေးလို့လည်းတိကျတဲ့ IS စစ်သွေးကြွအဖွဲ့ရဲ့ပြန်ကြားရေးဝန်ကြီးဆိုသူဝါရေး Adil Salman Al Fayed ဟာစက်တင်ဘာလ9ရက်နေ့မှာလေကြောင်းကနေတိုက်ခိုက်မှုတစ်ခုအတွင်းသေဆုံးခဲ့တာဖြစ်တဲ့အကြောင်း Pentagon စစ်ဌာနချုပ်ပြောခွင့်ရပုဂ္ဂိုလ် Peter Cook ကပြောဆိုခဲ့ပါတယ်။ IS အစံဖက်အဖွဲ့ရဲ့မြို့တော်လို့ခေါ်နေကြတဲ့ဆီးရီးယားနိုင်ငံရက်ကာမြို့မှာ fire ကိုပြစ်မှတ်ထားပြီးတိုက်ခိုက်ခဲ့တာပါလေကြောင်းတိုက်ခိုက်တဲ့အချိန်မှာ fire ဟာအိမ်ဘေးနားကဆိုင်ကယ်တစ်စင်းပေါ်မှာထိုင်နေခဲ့တယ်လို့လေကြောင်းတိုက်ခိုက်မှုကိုရိုက်ကူးထားတဲ့ video file ကိုမြင်တွေ့ခဲ့ရတဲ့ကာကွယ်ရေးအရာရှိတဦးက VOA ကိုတောက်ကြနေကပြောဆိုပါတယ်တေဆုံးသွားသူ fire ဟာအဖွဲ့ဝင်တွေကိုအမိန်ပေးစေခိုင်းပြီးလိုက်နာအောင်လှုပ်ဆောင်ရတဲ့ IS စစ်သွေးကြွအဖွဲ့ရဲ့အစစ်မြင်ကောင်စီမှထင်ရှားသူအဖွဲ့ဝင်တဦးလည်းဖြစ်ပါတယ်တစားကန်တွေကိုကွတ်မြက်ရမှာနဲ့ညှဉ်းပန်းနှိပ်စက်ရမှာအဖွဲ့အတွက်ဝါဒဖြန့်ဖို့ဗီဒီယိုဖိုင်တွေရိုက်ကူးထုတ်လို့ရမှာလဲအဓိကကြီးကြပ်ရသူပါပင်နဂွန်စစ်ဌာနချုပ်ရဲ့အဆိုအရတေဆုံးသူဖိုင်ရဲ့ဟာဩဂတ်စ်လ30ရက်နေ့ကမဟာမိတ်အဖွဲ့လေကြောင်းတိုက်ခိုက်မှုတစ်ခုအတွင်းတေဆုံးသွားခဲ့တဲ့ IS စစ်သွေးကြွအဖွဲ့ပြောခွင့်ရသူလည်းဖြစ်မဟာဗျူဟာမူလည်းဖြစ်တဲ့အဘူမိုဟာမက်အယ်အတ်နာနီနဲ့ယင်းနှီးတဲ့လုပ်ဖော်ကိုင်ဘက်တဦးလည်းဖြစ်တယ်လို့ဆိုပါတယ်အနာနီတေဆုံးမှုကိုတော့စက်တင်ဘာလ12ရက်နေ့မှာအမေရိကန်တပ်ဖွဲ့ကအတည်ပြုခဲ့ပါတယ်
အမေရိကန်သမ္မတဘရက်အိုဘားမားအမေရိကန်နိုင်ငံသားဟုတ်မဟုတ်ဆိုတဲ့မေးခွန်းကိုနှစ်တော်ကြာအောင်မေးခွန်းထုတ်နေပြီးတဲ့နောက်မှာအိုဘားမားကိုအမေရိကန်နိုင်ငံနဲ့တကယ်ပဲမူးဖွားခဲ့တယ်လို့ယုံကြည်လက်ခံသွားပြီးလို့ Republican Party သမ္မတကိုယ်စားလှယ်လောင်းဒေါ်နယ်ထရမ့်ရဲ့မဲဆွယ်အစည်းအဝေးအဖွဲ့ကကြက်သက်ပရိနေမှာဝန်ခံပြောဆိုပါတယ်။အိုဘားမားရဲ့သမ္မတတက်တန်းတွင်ပြောဆိုဆွေးနွေးစရာဖြစ်ခဲ့တဲ့မွေးစင်ထုတ်ပြန်ပေးဖို့တွန်းအားပေးနိုင်ခဲ့တဲ့ပုံမှာဒေါ်နယ်ထရမ့်ရဲ့မဲဆွယ်အစည်းအဝေးအဖွဲ့ကထုတ်ပြန်ချက်တွေမှာထိကျူးဖော်ပြထားပါတယ်။ Democratic Party သမ္မတလောင်း Hillary Clinton ဟာနမူနီယာအဆုတ်ရောင်ဝေဒနာကြောင့်၃ရက်ကြာအနားယူခဲ့ရပြီးခုကပြန်လည်တက်တာလာပြီးဖြစ်တဲ့အတွက်ရွေးကောက်ပွဲမဲဆွယ်ဆွေးနွေးမှုတွေကိုကြက်သက်ပရိနေမှာပြန်ဆတင်လိုက်ပြီးဒေါ်နယ်ထရမ့်ရဲ့ Brother Movement လို့ခေါ်တဲ့အိုဘားမားမွေးစင်နဲ့ပတ်သက်တဲ့လှုပ်ရှားမှုကိုတိုက်ခိုက်ပြောဆိုလိုက်ပါတယ်။အိုဘားမားအမေရိကန်နိုင်ငံမှာမွေးဖွားခဲ့တဲ့ဆိုတာကိုယုံကြည်မှုမရှိမေးခွန်းနဲ့ပတ်သက်ပြီးဒီကြောင့်လက်ထပ်မပြောတော့ဘူးလို့ဒေါ်နယ်ထရမ့်ကညင်းဆန္ဒကိုဖော်ပြတဲ့ကြက်သက်ပရိနေထုတ် Washington Post သတင်းစာကို Hillary Clinton ကအကူကပြီးပြောဆိုခဲ့ပါတယ်။ဒီဦးတန်သမားဖြစ်တဲ့ဒေါ်နယ်ထရမ့်ကို November ရွေးကောက်ပွဲမှာလုံးဝရပ်တန့်သွားအောင်လုပ်ပေးဖို့အတွက်မဲဆန္ဒရှင်တွေကို Hillary Clinton ကတိုက်တွန်းလိုက်ပါတယ်။
အမေရိကန်ကွန်ဂရက်လွှတ်တော်အနေနဲ့ Pacific ရေမွန်နိုင်ငံတွေကြားကုန်သွယ်ရေးသဘောတူညီချက် TPP ကိုအတိပြုလက်ခံပေးရေးပြည်ပြအောင်ဆောင်ရွက်ရမယ်အချိန်တန်နေပြီလို့ပါတီနှစ်ရက်စလုံးကနိုင်ငံရေးသမားတွေလုံခြုံရေးနဲ့စစ်ပွားရေးအတိုင်းအဝိုင်းကထင်ရှားသူတွေနဲ့အတူသမ္မတဘရက်အိုဘားမားကတောင်းဆိုလိုက်ပါတယ်။တာဝန်ကနေနားယူဖို့လေးလာလောက်တာကြံတော့တဲ့သမ္မတအိုဘားမားကတော့အာရှ Pacific ဒေသနဲ့အမေရိကန်ကဩဇာချိန်ဝင်ရှာပြန်လည်ထိန်းညိမယ်မဟာဗျူဟာမှာစစ်ပွားရေးအရာရေးပါတဲ့ကုံသွယ်ရေးသဘောတူညီချက်ကိုလက်ခံလာအောင်ပြောဆိုခဲ့တာဖြစ်ပါတယ်။ကမ္ဘာစစ်ပွားရေးမှာစီမင်းစည်းကမ်းတွေချမှတ်နိုင်ဖို့ဟာအရေးကြီးကြောင်းကိုလည်း TPP သဘောတူညီချက်ကိုထောက်ခံသူတွေနဲ့သမ္မတအိမ်ပြီးတော့မှလက်ခံတွေ့ဆုံပြီးသမ္မတကပြောကြားခဲ့ပါတယ်။ Pacific ရေမွန်ဒေတာနိုင်ငံပေါင်း12နိုင်ငံပါဝင်လက်မှတ်ရေးထိုးထားတဲ့ TPP သဘောတူညီချက်ကို American Congress လွှတ်တော်ကအတည်ပြုရေးမပြုရေးကိစ္စဟာဒေတာတွေမှာသမ္မတ Obama ချမ်းရင်ခဲ့မဲ့နိုင်ငံရေးအမွေအပေါ်မှာရက်ခတ်မှုလည်းရှိလာနိုင်ပါတယ်။သမ္မတအိုဘားမားကတော့အာရှပစိဖိတ်ဒေသဟာကမ္ဘာပေါ်မှာလူဦးရေအများဆုံးနဲ့ဖွံ့ဖြိုးတိုးတက်မှုအများဆုံးဖြစ်ကြောင်းပြောဆိုခဲ့တယ်လို့ TPP သဘောတူညီချက်ကအမေရိကန်ကုန်ပစ္စည်းတွေရောင်းချနိုင်မဲ့အခွင့်အလမ်းတွေအမေရိကန်စီးပွားရေးနဲ့အလုပ်သမားတွေကိုအထောက်အကူပြုအောင်ဖြစ်အောင်ပံ့ပိုးပေးနိုင်လိမ့်မယ်လို့လည်းပြောဆိုသွားခဲ့ပါတယ်။
Your American Fan မနေ့ဖက်မြန်မာဘာသာစီစဉ်နေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ40 kHz 9433ညလိုင်းဒိုမီတာ48 kHz 6185ဒုတိယနိုင်ဝက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဖီယိုအမေရိကန်တန်ကမနေ့ခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်2016ခုနှစ်ပထမနှစ်ဝက်မှာကဘာတလွားဥယျာဉ်ရွှေ့ပြောင်းနေထိုင်ရသူကအတန်းပေါင်း10သန်းကျော်နေပြီလို့ IDMC ပြည်ရင်းဥယျာဉ်ရွှေ့ပြောင်းအခြေချနေထိုင်သူများစောင့်ကြည့်ဗဟိုဌာနကပြောကြားလိုက်ပါတယ်။ဒီထဲမှာစီးရက်ရီမင်းနဲ့တူရကီနိုင်ငံတွေမှာအများဆုံးဖြစ်နေတာကိုတွေ့ရပါတယ်။ January လကနေဩဂုတ်လအတွင်းပြည်ရင်းလက်နက်ကိုင်တိုက်ပွဲတွေကြောင့်စီးရက်နိုင်ငံမှာဥယျာဉ်ရွှေ့ပြောင်းနေထိုင်ရသူပေါင်းက6သိန်းရှိနေတယ်လို့ရီမင်းမှာ4သိန်း 8,800 နဲ့တူရကီမှာ3သိန်း 9,500 ရှိနေတယ်လို့ IDMC ကထုတ်ပြန်တဲ့အစီအစဉ်ကစားမှာဖော်ပြထားပါတယ်။ဒါအပြင်ရုတ်တရက်ကြုံတွေ့ရတဲ့သဘာဝဘေးအန္တရာယ်တွေကြောင့်ရွှေ့ပြောင်းခဲ့ရသူကနောက်ထပ်တန်းနဲ့ခြေပြီးရှိနေတယ်လို့ဆိုပါတယ်။ဒီထဲမှာရေကြီးတဲ့တန်းကြောင့်တရုတ်နိုင်ငံမှာလူပေါင်း2တန်းနဲ့အင်ဒိုနီးရှားနိုင်ငံမှာလူပေါင်း6သိန်း 6,000 လောက်ရွှေ့ပြောင်းနေထိုင်ခဲ့ကြတာဖြစ်ပါတယ်။IDMC ဖွဲ့ကနိုင်ငံပေါင်း16နိုင်ငံကရွှေ့ပြောင်းခြေချသူတွေကိုစောင့်ကြည့်လေ့လာခဲ့ပြီးပြည်ရင်းဥယျာဉ်ရွှေ့ပြောင်းရသူ IDP အားလုံးရဲ့၃ပုံ၂ပုံဟာအကြမ်းဖက်မှုတွေနဲ့တိုက်ပွဲတွေကြောင့်ဖြစ်တယ်လို့ဆိုပါတယ်။အခုဒုက္ခသည်တွေကိုကြည့်ရင်သူတို့ဟာပထမတော့ IDP တွေဖြစ်ပေမဲ့သူတို့နိုင်ငံထဲမှာပဲပြောင်းရွှေ့ရာကနေတဖြည်းဖြည်းပိုးပြီးလုံခြုံစိတ်ချရတဲ့အထောက်ပံ့ပိုးပြီးတော့ရတဲ့နေရာတွေကိုတဖြည်းဖြည်းပြောင်းရင်ဒုက္ခသည်တွေအဖြစ်ကိုရောက်ကုန်တယ်လို့လည်းသတိပေးလိုက်ပါတယ်။တင်းလာနေမှာကုလသမဂ္ဂအထွေထွေညီလာခံမှာဒုက္ခသည်နဲ့ရွှေ့ပြောင်းသူများဆင်အထိတ်သည့်အစီအွေချင်းပါဖို့ပြင်ဆင်နေချိန်မှာပဲအခုအစိုးရခန်းစားကထွက်ပေါ်လာခဲ့တာဖြစ်ပါတယ်။
ပါကစ္စတန်နိုင်ငံအနောက်မြောက်ပိုင်းကလူစီကားတဲ့ဗလီတစ်ခုမှတောက်ကြနေကတေကံဘုံခွဲတိုက်ခိုက်မှုတစ်ခုအတွင်း23ဦးထက်မနည်းသေဆုံးပြီးတော့အနည်းဆုံး30လောက်လည်းဒဏ်ရာရရှိခဲ့တယ်လို့တာဝန်ရှိသူတွေကပြောဆိုလိုက်ပါတယ်။ဘုံခွဲမှုဟာအာဖဂန်နဲ့နယ်ချင်းဆက်ဒစိတ်တပိုင်းကိုပိုင်အုပ်ချုပ်ခွင့်ရာပါကစ္စတန်ဒေသခုနှစ်ခုထဲကတစ်ခုဖြစ်တဲ့ Moment Agency မှာဖြစ်ပွားခဲ့တာဖြစ်ပါတယ်။ပါကစ္စတန်တာလီဘန်ခွဲထွက်အဖွဲ့တစ်ခုရဲ့ပြောခွင့်ရာပုဂ္ဂိုလ်တစ်ဦးကဒီဖောက်ခွဲမှုကိုသူတို့လုပ်ဆောင်တာဖြစ်တဲ့အကြောင်း VOA ကိုပြောဆိုခဲ့ပါတယ်။ဂျမတ်တူအာရာအဖွဲ့ကဘုံခွဲသမားဟာဗလီကိုပြစ်မှတ်ထားဖောက်ခွဲခဲ့တာဖြစ်ပြီးတော့ဗလီကိုလာရောက်ဝတ်ပြုဆူတောင်းကြသူတွေကြားထဲမှာငင်းကြဲရေးကော်မတီလို့အမည်ပေးထားတဲ့အစိုးရလိုလားသူပြည်သူစစ်တပ်ဖွဲ့ဝင်တွေလည်းပါဝင်နေတာကြောင့်ဖြစ်တယ်လို့ပြောဆိုခဲ့ပါတယ်
တရုတ်နိုင်ငံတိဘက်ကုန်းပြင်မြစ်မှာစတင်ပြီးမြေဖြားခံတဲ့မဲခေါင်မြစ်ဟာတရုတ်ပင်လယ်ထဲကိုတောင်တရုတ်ပင်လယ်ထဲကိုစီးမွင်ခင်မှာမိုင်မောင်း2500အထွန်းအရှိတောင်အာရှနိုင်ငံအတော်များများကိုဖြတ်ကျော်သွားတာဖြစ်ပါတယ်။မဲခေါင်မြစ်ကြောင်းဖြတ်တန်းရနေရာတလျှောက်ငါးတရံဆက်တာတွေဖူလုံခဲ့ပေမဲ့မကြခင်နှစ်တွေအတွင်းငါးဖန့်လုပ်ငန်းကိုအကြီးအကျယ်ထိခိုက်လာစေတာပါတယ်။ဒီလိုဖြစ်လာတာဟာမြစ်ကြောင်းအထက်ပိုင်းမှာရေကာတာတွေဆောက်လွတ်တဲ့အတွက်ဖြစ်တယ်လို့ငါးလုပ်ငန်းလုပ်ကိုင်နေသူတွေကအပြစ်တင်ကြပါတယ်။ကမ္ဘာပေါ်မှာအရှိဆုံးမြစ်စင်းဖြစ်တဲ့မဲခေါင်မြစ်ကြောင်းတစ်လျှောက်ကြီးမားတဲ့ရေအားလျှက်စစ်ဆက်ယုံတွေတိစောက်ခဲ့တယ်လို့ခင်မီလေယာအတွက်ရေပေးမြောင်းစနစ်တွေပြောင်းလဲလှုပ်ဆောင်ခဲ့တာကြောင့်မြစ်ကြောင်းအနေအထားကအတော့ကိုပြောင်းလဲသွားခဲ့တာဖြစ်ပါတယ်။ထိုင်းနိုင်ငံအရှိမြောက်ပိုင်းကစိုက်ပျိုးရေးနဲ့ဆက်မှုလုပ်ငန်းတွေအတွက်မဲခေါင်မြစ်ရေကုဗမီတာပေါင်း3,000,000ချီးပြီးထုတ်ယူမဲ့စီမံကိန်းအစ်စ်ကိုစတင်တော့မယ်လို့မကြသေးခင်ကပဲထိုင်းဆိုရကကြေညာခဲ့တာပါ။ဒီထုတ်ယူမဲ့ကုန်းလိုချီမန်စီမံကိန်းအတွက်ထိုင်းနိုင်ငံသားတွေဒါမကတဘာဝဝင်းကျင်ကာကွယ်ရေးသမားတွေနဲ့ဖွံ့ဖြိုးရေးဆိုင်ရာကျွမ်းကျင်သူတွေကစိုးရိမ်ကြောင်းချက်ချင်းပဲထုတ်ဖော်ပြောဆိုနေကြပြီးဖြစ်ပါတယ်။အင်္ဂါကြိုးပေါ်မှာငကုတ်ကထင်ထားတာတဲ့ရေရှိဖို့ပိုများနိုင်တာကိုသိလာရတာမို့အဲ့ဒီမှာတက်ရှိတွေနေနိုင်မယ်လို့တွက်ဆလာကြပါပြီ။ NASA American အာကာသစူဇန်လေးလာရဲ့အဖွဲ့ရဲ့အင်္ဂါကြိုးထောက်လှမ်းရေးယန် Mars Reconnaissance Orbiter ကရတဲ့အချက်လက်တွေအရအင်္ဂါကြိုးပေါ်မှာဒီကံနဲ့တွေနဲ့စမ်းချောင်းတွေပုံတံကိုတွေ့ရပြီးဒါဟာဟိုးရှိခက်အင်္ဂါကြိုးပေါ်မှာရေရှိချောင်းပြတာနေတယ်ဆိုတာကိုသိရပါတယ်။ရေစီးစင်းနိုင်တဲ့တောင်ကြားတွေနဲ့ရေရန်ကြီးတွေကိုတွေ့ခဲ့ရတယ်လို့ Charlottesville က Virginia တက္ကသိုလ်နဲ့ Washington DC Smithsonian ပြတဲ့က Sharon Wilson တို့ကပြောကြားခဲ့ကြပါတယ်။
စနေနေ့မနက်ပိုင်းနောက်ဆုံးရထားတဲ့နိုင်ငံတကာသတင်းတွေကိုဒေါခင်မျိုးတက်နဲ့မနက်တာချန်တို့ကြီးညာပေးခဲ့တာပါအခုဒေါအောင်ဆန်းစုကြည်ရဲ့အမေရိကန်ခရီးစဉ်တွေကိုစက်တိုက်ထုတ်လွှင့်ပေးဖို့ရှိပါတယ်ရှင်ဝါရှင်တန် DC ကိုရောက်လာတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ရဲ့ခရီးစဉ်ဟာအောင်မြင်တဲ့ခရီးစဉ်တစ်ခုလို့မြမအရေးသုံးသပ်သူတွေကပြောပါတယ်မြမနိုင်ငံရဲ့ဒီမိုကရေစီအသွင်ကူးပြောင်းရေးကာလမှာဒေါအောင်ဆန်းစုကြည်နဲ့တိုင်းပြည်မှာဩဇာရှိစေတက်မတော်ကြားဆက်ဆံရေးအဆင်ပြေစေဖို့အတွက်အမေရိကန်ရဲ့ဒဏ်ခတ်မှုတွေရုတ်သိမ်းရေးကအရေးပါတယ်လို့လည်းဆိုခဲ့ပါတယ်အပြည့်အစုံကိုမနတာချန်းကဆက်ပြီးပြောပြပါမယ်ရှင်စက်တင်ဘာလ23ရက်နေ့မှာစတင်ခဲ့တဲ့မြန်မာနိုင်ငံရဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ရဲ့ American ခီးစဉ်ဟာမြန်မာအစိုးရတည်လက်ထက်နိုင်ငံခြားဆက်ဆံရေးမှာဗမလာရေးမူဝါဒကိုကျင့်သုံးတယ်ဆိုတာအခိုင်အမာပြသဖို့ဖြစ်တယ်လို့သုံးသပ်ကြသူတွေလည်းရှိသလိုမြန်မာနိုင်ငံပေါ်ချမှတ်ထားတဲ့ American ပြည်ထောင်စုရဲ့ဒဏ်ခတ်မှုတွေရုတ်သိမ်းရေးတရားဝင်တောင်းဆိုဖို့အတွက်လာရောက်ချင်းဖြစ်တယ်လို့လည်းသုံးသပ်ကြသူတွေရှိပါတယ်ဒါပေမဲ့လည်း American ခီးစဉ်ဟာအောင်မြင်တဲ့ခီးစဉ်တစ်ခုဆိုတာကိုတော့အားလုံးကလက်ခံကြပါတယ် Washington DC Georgetown တက္ကသိုလ်ကမြမရေးကျွမ်းကျင်သူပါမောက်ခဒေးဗစ်စတိုင်းဘက်ကတော့ဒေါအောင်ဆန်းစုကြည်ရဲ့အခုခီးစဉ်တွင်မြမနိုင်ငံရဲ့နိုင်ငံခြားရေးမူဝါဒဘယ်လိုရှိလဲဆိုတာကိုအခိုင်အမာပြသဖို့ဖြစ်တယ်လို့ဆိုခဲ့ပါတယ
်။ Well, the main goal is to make sure that she has a that Myanmar has a balanced foreign policy that
ဒေါအောင်ဆန်းစုကြည်ရဲ့ American ခီးစဉ်အဓိကရည်ရွယ်ချက်ကတော့မြမနိုင်ငံအနေနဲ့ဟန်ချက်ညီတဲ့နိုင်ငံခြားရေးမူဝါဒမျိုးကျင့်သုံးတယ်ဆိုတာကိုပြသဖို့ပဲလို့ယူဆပါတယ်။တရုတ်ပြည်ကိုလည်းတွားခဲ့တဲ့ယောပါကိုလည်းတွားခဲ့တယ်အမေရိကန်ကိုလာတယ်ကုလသမဂ္ဂကိုလည်းတွားမယ်မကြသေးခင်ကလည်းအာဆီယံဘွဲ့တက်ရောက်ခဲ့တယ်ဒါတွေကိုကြည့်မယ်ဆိုရင်မြန်မာနိုင်ငံအနေနဲ့နိုင်ငံခြားတိုင်းပြည်အစိုးရတွေအားလုံးနဲ့ဟန်ချက်ညီတဲ့မူဝါဒမျိုးထားရှိတယ်ဆိုတာကိုခိုင်မာကြောင်းပြသတာပါပဲဒါဟာတိတ်ကိုအရေးကြီးတယ်လို့လှုံ့ဆော်တဲ့အရာလည်းဖြစ်ပါတယ
်ဂျော့ချ်ဝါရှင်တန်တက္ကသိုလ်ကမြန်မာရေးကျွမ်းကျင်သူပါမောက်ခခရစ်စတီနာဖင်ကတော့အရင်ကနဲ့မတူတဲ့ဒေါအောင်ဆန်းစုကြည်ရဲ့အခုခီးစဉ်ဟာအောင်မြင်တဲ့ခီးစဉ်တစ်ခုလို့မှတ်ချက်ပေးခဲ့ပေမဲ့ဒဏ်ခတ်မှုတွေအလုံးမယုတ်သိမ်းပေးသေးတဲ့အပေါ်မှာတော့အခုလိုသုံးသပ်ခဲ့ပါတ
ယ်. She wanted to see many of the economic sanctions lifted and those were lifted and I think that's important because
ဒေါ်ဆန်းစုကြည်အနေနဲ့စီးပွားရေးတန်ခတ်မှုအတော်များများရုတ်သိမ်းတာကိုမြင်ကျင်တယ်လို့ကျွန်မနားလည်ပါတယ်။ရုတ်လဲရုတ်သိမ်းလိုက်ပါပြီ။ဒါအရေးကြီးတယ်လို့ထင်ပါတယ်။ဘာကြောင့်လဲဆိုတော့စစ်ဆိုးရလက်အောက်မှာဒီမိုကရေစီအပြောင်းလဲတွေဖြစ်ပေါ်လာဖို့တန်ခတ်မှုတွေကိုချမှတ်ခဲ့တာပါ။အခုလူလူကရွေးချယ်တင်မြှောက်ထားတဲ့နိုင်ငံရေးပါတီကအစိုးရရဲ့နေရာအများစုကိုထိန်းချုပ်ထားပါတယ်။တခြားအကြောင်းတွေရှိပေမဲ့လည်းအရေးယူတန်ခတ်မှုတွေဟာစီးပွားရေးဖွံ့ဖြိုးတိုးတက်ဖို့အတွက်အဟန့်တားဖြစ်စေတဲ့အကြောင်းရင်းတစ်ခုလည်းဖြစ်နေပါတယ်။ဒါပေမဲ့လည်းစစ်တပ်ကမြန်မာနိုင်ငံရေးမှာအရေးပါနေဆဲပဲဖြစ်ပါတယ်။ဒါကြောင့်အမေရိကန်ပြည်ထောင်စုအနေနဲ့လက်နက်တင်ပို့ရောင်းချမှုလို့တချို့ဒဏ်ခတ်ပိတ်ဆို့မှုတွေကိုဆက်ထားတာဟာအတိတ်ပဲရှိပါတယ်။ စစ်တပ်ဟာတိုင်းပြည်ကာကွယ်ရေးမှာအရေးကြီးတယ်လို့ဒေါအောင်ဆန်းစုကြည်ကပြောဘူးပါတယ်။ဒါပေမဲ့လည်းဒီမိုကရေစီအပြည့်အဝရှိတဲ့နိုင်ငံမျိုးမှာဒီကနေ့အချိန်တွေ့ရသလိုစစ်တပ်ကနိုင်ငံရေးအာဏာကိုရယူမထားသင့်ပါဘူး။ဒီအတွက်စစ်တပ်ကိုပိတ်မှတ်ထားတဲ့တန်ခတ်မှုမျိုးအထူးသဖြင့်လက်နက်အရောင်းဝယ်ကိုတားမြစ်တာမျိုးကဆက်ရှိနေတာပါ။
ပမောက်ကဒေးဗစ်စတိုင်ဘတ်ကတော့ဒီမိုကရေစီအတွင်းကုပြောင်းရေးကာလမှာတက်မရော်နဲ့ဆက်ဆံရေးအဆင်ပြေဖို့ဆိုရင်အမေရိကန်ရဲ့တန်ခတ်မှုတွေဖယ်ရှားရေးဟာဒေါ်အောင်ဆန်းစုကြည်အတွက်လိုအပ်တယ်လို့ယူဆပါတယ
် I think that listening showing that she has something out of this trip is very important and the most important thing is the sanction
အခုခီးစဉ်ကနေတခုခုထွက်ပေါ်လာတဲ့ဆိုတာကိုပြသနိုင်ဖို့အရေးကြီးတယ်လို့ထင်ပါတယ်ဒီထဲမှာအရေးကြီးဆုံးကတော့တန်ခတ်ပိတ်ဆို့မှုဟာသူ့အနေနဲ့စစ်တပ်နဲ့ဆက်ဆံရေးကောင်းကျင်နေဆိုရင်မြန်မာစစ်တပ်ပေါ်အမေရိကန်ကတန်ခတ်အရေးယူမှုတွေကိုဖယ်ရှားအောင်လှုပ်ဆောင်တာကသူ့အတွက်အများကြီးထောက်ကူဖြစ်စေနိုင်ပါတယ
်။ဒါပေမဲ့လည်းမြန်မာနိုင်ငံပေါ်ချမှတ်ထားတဲ့တန်ခတ်ပိတ်ဆို့မှုတွေအလုံးရုပ်သိမ်းဖို့ကတော့အချိန်ယူရလဲဦးမှာဖြစ်ပြီးမြန်မာနိုင်ငံမှာစစ်တပ်ကရေးဆွဲထားတဲ့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးဆွဲနိုင်ပြီးတိုင်းရင်းသားလက်နက်ကိုင်တွေနဲ့ငြိမ်းချမ်းရေးပေါ်ဆောင်မှုမှာတိုးတက်မှုတွေရှိလာမယ်ဆိုရင်တော့ကြံနေသေးတဲ့တန်ခတ်မှုတွေကိုအမေရိကန်ပြည်ထောင်စုကဆက်ပြီးဖယ်ရှားပေးသွားနိုင်ပါတယ်လို့လည်းသူတို့ကသုံးသပ်ခဲ့ကြပါတယ်။ဒေါ်အောင်ဆန်းစုကြည်ကတော့ဒီကနေ့မှနယူးယောက်မှာရှိတဲ့မြန်မာမိသားစုဝင်တွေနဲ့တွေ့ဆုံဖို့ရှိတယ်လို့ Harvard တက္ကသိုလ် Foundation ကချီးမြှင့်မဲ့2016ခုနှစ်လူသားချင်းစာနာမှုဆိုင်ရာဆု Harvard Humanitarian of the Year ဆုကိုလက်ခံရယူဖို့ရှိပြီးစက်တင်ဘာလ19ရက်နေ့ကျရင်တော့နယူးယောက်မြို့ကုလသမဂ္ဂဌာနချုပ်မှကျင်းပမဲ့ဒုက္ခသည်နဲ့ရွှေပြောင်းအခြေချနေထိုင်သူများဆိုင်ရာကုလသမဂ္ဂဆွေးနွေးပွဲကိုတက်ရောက်မှာဖြစ်ပါတယ်။စက်တင်ဘာလ21ရက်နေ့မှာတော့ကုလသမဂ္ဂအထွေထွေညီလာခံမှာမိန့်ခွန်းပြောကြားမှာဖြစ်ပါတယ်ရှင်။
ဒေါ်အောင်ဆန်းစုကြည်ရဲ့အမေရိကန်ခီးစဉ်ပေါ်အမြင်သုံးသပ်ချက်အမျိုးမျိုးကိုမှတ်နှံတာချမ်းစူးစီးတင်ပြသွားတာပါ။တစ်ဖက်မှာလည်းအမေရိကန်ကမြန်မာနိုင်ငံပေါ်မှာချမှတ်ထားတဲ့အရေးယူတန်ခတ်မှုတွေရုပ်သိမ်းပေးဖို့လုပ်နေတာဟာအချိန်ဆော့လွန်းနေသေးတယ်လို့မြန်မာကြောက်စိမ်းလုပ်ငန်းနောက်ွယ်ကလျှို့ဝှက်မှုတွေကိုဖော်ထုတ်တင်ပြခဲ့တဲ့ Britain အခြေစိုက် Global Witness လူခွင့်ရေးအဖွဲ့ကြီးကပြောလိုက်ပါတယ်။အပြည့်စုံကိုတော့ဆက်သွယ်မေးမြန်းထားတဲ့ဒေါခင်မျိုးသက်ကပြောပြမှာပါရှင်။
အခုအမေရိကန်နိုင်ငံကိုရောက်နေတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်ရဲ့ Washington DC ခီးစဉ်အတွင်းအမေရိကန်သမ္မတဘရက်အိုဘားမားနဲ့တွေ့ဆုံပြီးမှပဲမြန်မာနိုင်ငံပေါ်မှာချမှတ်ထားတဲ့အရေးယူတန်းခတ်မှုတွေရုပ်သိမ်းပေးဖို့အတွက်လှုပ်ဆောင်နေပြီဖြစ်ကြောင်းသမ္မတကပြောကြားခဲ့ပါတယ်။ဒီလိုရုပ်သိမ်းပေးတာဟာအချိန်မတန်သေးတဲ့အတွက်တိတ်ကိုစိုးရင်ကြောင်းမြန်မာကြောက်စင်းလုပ်ငန်းနောက်ွယ်ကလူခွင့်ရေးချိုးဖောက်မှုတွေသဘာဝပတ်ဝန်းကျင်ပျက်စီးမှုတွေနဲ့မတရားအမျက်ထုတ်နေကြသူတွေအကြောင်းအစိုးရခန်းစားရေးသားဖော်ထုတ်ခဲ့တဲ့ Britain အခြေစိုက် Global Witness အဖွဲ့ကဂျူမန်ကူဘာက VOA ကိုပြောပါတယ
် We're very concerned by President Obama's decision to take sanctions off sectors
မြန်မာနိုင်ငံကကြောက်စင်းလုပ်ငန်းနဲ့ပတ်သက်ပြီးတော့တန်းခတ်အရေးယူထားမှုကိုသမ္မတ Obama ကဖယ်ရှားပေးလိုက်တာအတွက်ကျမတို့အလွန်ပဲစိုးရိမ်ပါတယ်ဒီအတိုင်းပဲကျမတို့အဖွဲ့ကဒီလုပ်ငန်းနဲ့ပတ်သက်ပြီးတော့နှစ်ရှည်လာများစုံစမ်းနေခဲ့တဲ့နေရာမှာ2014ခုနှစ်တနှစ်ထဲမှာဒီလုပ်ငန်းကရတဲ့ငွေဟာဒေါ်လာတန်ပေါင်း3100လောက်ရှိနေတာကိုတွေ့ရတာပါဒီလုပ်ငန်းကိုထိန်းချုပ်နေတဲ့လူတချို့ကလည်းအခုထိနိုင်ငံထဲမှာပဲရှိနေပါတယ်သူတို့တွေအတွက်တန်ခတ်အရေးယူမှုကသာတကယ်အရေးပါသလိုဒီလုပ်ငန်းမှာထင်သာမြင်သာရှိအောင်ရောဒီလုပ်ငန်းတိုးတက်လာအောင်နဲ့ဒီဒေသခံတွေအတွက်ပါလှုပ်ပေးနိုင်ပါတယ်ဒီလိုမျိုးထိရောက်မှုရှိနေတာကိုသမ္မတအိုဘားမားကဘာကြောင့်ရုပ်သိမ်းပေးလိုက်ရတာပါလဲအခုချိန်ဟာတိတ်ကိုစောနေပါသေးတယ်တကယ်ဆိုရင်ပြုပြင်ပြောင်းလဲမှုတွေတေချာလုပ်ပြီးတော့မှရုပ်သိမ်းပေးသင့်ပါတယ
်အခုလိုအချိန်မတန်သေးပဲအရေးယူမှုတွေကိုရုပ်သိမ်းပေးခဲ့တဲ့အမေရိကန်အနေနဲ့မြန်မာနိုင်ငံအတွက်တကယ်တမ်းကူညီချင်လဲဆိုရင်ဒီကြောင့်စိမ့်လုပ်ငန်းအတွက်ထောက်ကူဖြစ်စေမယ်ပံ့ပိုးမှုတွေလုပ်ဖို့အတွက်အစီအစဉ်တွေကိုချပေးသင့်ပါတယ်လို့လည်းပြောပါတယ်
The sanctions there's been an announcement that they will lift sanctions but the sanctions haven't actually been lifted yet
အခုချိန်ဟာတန်ခတ်မှုတွေရုပ်သိမ်းပေးမယ်လို့သာကြေညာသေးတာပါတကယ်မရုပ်သိမ်းသေးပါဘူးဒါကြောင့်မလို့ American အစိုးရအနေနဲ့ကြောက်စိမ့်လုပ်ငန်းမှာတကယ်တမ်းပြုပြင်ပြောင်းလဲလာအောင်မြန်မာနိုင်ငံအတွက်ဘာတွေလုပ်ပေးသင့်တယ်ဆိုတဲ့အစီအစဉ်တွေပါချမှတ်ရမှာဖြစ်ပါတယ်ဒါရင်မကပါဘူးနိုင်ငံတကာကလာရောက်ရင်းနှီးမြှုပ်နှံသူတွေကိုပါမြန်မာနိုင်ငံအတွက်ထိခိုက်မှုမရှိစေတဲ့ရင်းနှီးမြှုပ်နှံမှုတွေလှုပ်ဆဲရမှာဖြစ်ပါတယ်။ဘာကြောင့်လဲဆိုတော့အခုမြန်မာနိုင်ငံမှာအကြမ်းလိုက်စားမှုတွေကအထူးသဖြင့်ဒီကြောက်စိမ့်လုပ်ငန်းအတွက်ရှိနေတော့မလို့ပါ
။ကြောက်စိမ့်အပါအဝင်ကြောက်မြတ်လုပ်ငန်းတွေအတွက်လုပ်ကွက်300ကျော်ကိုနောက်ထပ်တက်တန်းထပ်ပြီးတိုးမပြေးဖို့အတွက်တဘောဝဝင်းကျန်ထိန်းသိမ်းဝင်ကြီးဌာနကအမိန့်ထုတ်ပြန်ခဲ့တာအပါအဝင်ဒေသရင်းတရားဥပဒေစိုးမိုးမှုအတွက်ပါ မြန်မာအစိုးရတက်ကအရေးယူလှုပ်ဆောင်လာနေတာတွေ့ရပါတယ်။အမေရိကန်နိုင်ငံကိုရောက်နေတဲ့နိုင်ငံတော်တိုင်ပင်ခံဒေါ်ဆန်းစုကြည်ကလည်းမြန်မာနိုင်ငံဟာအခုခါမှာကိုယ့်ခြေရောက်ပေါ်ကိုရက်နိုင်ပြီမို့အရေးယူတန်ခတ်မှုတွေမလိုတော့ဘူးလို့ကြက်တဲ့ပရင်းနေမှာပဲအမေရိကန်ထိပ်တန်းလွှတ်တော်အမတ်တွေကိုပြောကြားခဲ့တာပါ။ဒါကြောင့်အမေရိကန်ဘက်ကအရေးယူတန်ခတ်မှုတွေမလိုတော့ဘူးလို့မထင်ဘူးလားလို့မေးကြည့်တဲ့အခါမှာတော့
Of course, and Aung San Suu Kyi and the new government have already started to stand on their own. They have already
Aung San Suu Kyi နဲ့အစိုးရတကကိုချီရောက်ပေါ်ကိုရက်ပြီးတော့ပြုရင်ပြောင်းလဲမှုတွေစလုပ်နေတာပါ။ဒီလုပ်ငန်းမှာတွေ့ရတဲ့ရုပ်ပေါင်းတွေကိုလည်းပိတ်ဖို့လုပ်နေတာမလို့ဒီလိုလှုပ်ဆောင်တာဟာတိတ်ကိုရေးပါတဲ့တိုးတက်မှုဖြစ်ပါတယ်။ပြဿနာကပြောင်းလဲခြင်းနေတဲ့ပြောင်းလဲမှုတွေကတကယ်မဖြစ်သေးတာပါ။ဒီလိုအချိန်မှာဒဏ်ခတ်အရေးယူမှုတွေကတကယ်အထောက်အကူပေးနိုင်ပါတယ်။တကယ်လို့သာတန်ခတ်အရေးယူမှုတွေကိုနည်းနည်းဆက်ထားလိုက်မယ်ဆိုရင်ပြောင်းလဲဖို့လက်ရှိလှုပ်ဆောင်နေတာတွေအားလုံးအတွက်ပိုကောင်းအောင်လုပ်နိုင်တဲ့အခွင့်အလမ်းတွေရရှိလာမှာဖြစ်ပါတယ
်။ American အစိုးရအနေနဲ့အရင်အာဏာရှင်ဟောင်းဗိုလ်ချုပ်မှုကြီးတန်းရွှေလိုလူတွေချောက်ဆင်းလုပ်ငန်းမှာအဓိကချက်ဆားနေတဲ့ဘိန်းဘီယံဝေလျှောက်ခန်းတို့လိုလူတွေနဲ့ပတ်သက်ပြီးပြည်ဝင်ခွင့်ဗီဇာပိတ်ပင်တာနဲ့တခြားတက်နိုင်တဲ့တားမြစ်မှုတွေကိုလှုပ်ဖို့ဒေါန်ဆန်းစုကြည်ဆန္ဒပြုထားတဲ့နိုင်ငံတွင်းပွန်လင်းမြေတမှုရှိစေဖို့အတွက်ပံ့ပိုးမှုတွေလှုပ်ပေးဖို့ကြောက်စိမ့်တဲ့တခြားကြောက်မြရနာလုပ်ငန်းအတွက်မူပေါင်းချမှတ်ရမှာကူညီရင်းဒေသခံတွေအတွက်အကျိုးရှိလာစေဖို့တွေကိုအမေရိကန်အစိုးရဘက်ကနေကြက်မှတ်ပြီးတာဝန်ခံတာဝန်ယူမှုရှိတဲ့ရင်းနှီးမြှုပ်နှံသူတွေပဲမြန်မာနိုင်ငံတွင်းဝင်ရောက်လာစေဖို့အတွက်အကူအညီတွေပေးနိုင်ပါတယ်လို့လည်း Miss Juman Kuba ကပြောပါတယ်
။ဒေါက်ခင်မျိုးသက်စုံစမ်းတင်ပြထားတာပါရှင်။မြန်မာနိုင်ငံပေါ်မှာအမေရိကန်ပြည်ထောင်စုကချမှတ်ထားတဲ့ဒဏ်ခတ်အရေးယူမှုတွေကိုဖယ်ရှားပြီးတော့မယ်ဆိုတဲ့သတင်းကိုရန်ကုန်မြို့ကန်တွေကတော့ဝမ်းသာကြိုဆိုနေကြပါတယ်။အမေရိကန်ပြည်ထောင်စုကိုရောက်နေတဲ့နိုင်ငံတော်ရဲ့အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်နဲ့အမေရိကန်သမ္မတအိုဘားမားတို့ဗုဒ္ဓဟူးနေ့ကအင်တာဗျူးတော်မှာတွေ့ဆုံခဲ့ခြင်းအတွင်းသမ္မတအိုဘားမားကမြန်မာပေါ်မှာဒဏ်ခတ်အရေးယူမှုအများစုရုပ်သိမ်းပေးမယ်အကြောင်းကိုပြောခဲ့တာပါ။ရန်ကုန်မြို့ကန်တွေရဲ့ပြောဆိုချက်တွေကို AP သတင်းစာမားကိုအခြေခံပြီးတော့မက်ခင်ဖြူတွေကပြောပြပါမယ်ရှင်။
မြန်မာနိုင်ငံရဲ့စီးပွားရေးဖွံ့ဖြိုးတိုးတက်ဖို့မှာအဟန့်တာဖြစ်နေတယ်လို့အများကယူဆနေကြတယ်။မြန်မာနိုင်ငံပေါ်အမေရိကန်စိုးရရဲ့စီးပွားရေးအရဒဏ်ခတ်ပိတ်ဆို့မှုအများစုကိုပြန်လည်ဖယ်ရှားပေးမယ့်အကြောင်းအမေရိကန်သမ္မတဘရက်အိုဘားမားကနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်နဲ့တွေ့ဆုံချိန်မှာပြောဆိုလိုက်ကြပါ။ဘယ်လိုပဲပုံဆိုတဲ့အသေးစိတ်ကိုအတိအကျမသိကြသေးပေမဲ့လည်းစီးပွားရေးအချက်အချာရန်ကုန်မြို့မှာတော့ဒီဒဏ်ခတ်ရေးယူမှုတွေရုတ်သိမ်းတော့မယ်လို့သတင်းကြားတာနဲ့တင်ဒါဟာမြန်မာနိုင်ငံအတွက်စီးပွားရေးဆိုင်ရာအကျိုးမြတ်တွေရလာစေမှာဖြစ်ပြီးမြန်မာနိုင်ငံသားအားလုံးရဲ့ဘဝတွေတိုးတက်ကောင်းမွန်လာစေလိမ့်မယ်လို့ပြောလို့နေသူတွေအများအပြားရှိနေပါတယ
်။ The true picture ရနိုင်ငံအဲ့ဒီအမေရိကန်ဟိုကတခြားနိုင်ငံလာမယ့် picture တွေ सेवा picture အများဆုံးပေါ့နော်။တိတ်မလာကြတော့လို့လူတွေကလည်းခံစားရတာပေါ့။အခုကျတော့ခုံမလင်းလင်းဖြစ်သွားတော့ပို့ပြီးတော့ကောင်းလာတယ်။ဘာ picture ဖြစ်ပြီးပေါ့နော်
။တခြားပြည်သူမှုတွေမရှိတော့ဘူးဆိုရင်တိုင်းပြည်ရဲ့စီးပွားရေးတိုးတက်ကောင်းမွန်လာပြီးပြည်သူတွေရဲ့ဘဝတွေအဆင်ပြေချောမွေ့လာဖို့မျှော်လင့်ရတယ်လို့စေးဆိုင်ပါရှက်တူဖြစ်တဲ့ကိုစံလွင်ကလည်းပြောပါရယ
်ပြည်သူပြည်သားတွေအားလုံးစီပေါ်ရဲ့အလုံးကံကိုယ့်အနေကိုအဆင်ပြေပြီးတော့အားလုံးပြည်ပြည်လေးလေးနဲ့ဟိုမှာကုံစင်းလုံးတွေလည်းတတောင်းတတာနဲ့စားပြီးဝယ်သုံးနိုင်မယ်စားနိုင်မယ်ဝယ်သုံးနိုင်မယ်အားလုံးသောကုံစင်ကိုဝယ်သုံးနိုင်မယ်ဆိုရင်တော့ဝန်တာရတာပေါ့
တင်မောသားတူဖြစ်တဲ့ကိုမမောင်တန်းကတော့တန်းခတ်ပိတ်ဆို့အရေးယူမှုတွေကြောင့်ဖြစ်စည်းတွေကိုအတင်ပို့လုပ်တဲ့သူတို့ရဲ့တင်မောလုပ်ငန်းတွေမှာမကြာခဏအဟန့်တာတွေကြုံခဲ့ရတယ်လို့ဆိုပြီးအခုတန်ခတ်မှုတွေရုတ်သိမ်းတော့မဲ့အပေါ်မှာဝမ်းသာကြိုဆိုတဲ့အကြောင်းပြောပါရစေ
။အရင်တော့စီးပွားပိတ်ဆို့တာပိတ်ဆို့ရတဲ့အပေါ်မှာဒီကျွန်တော်တို့ဒီတမောလုပ်ငန်းတွေကအများနဲ့ရက်ရက်နေရတယ်။မာဘီဝင်မဲ့ကာဂိုတွေရောဘာတွေရောအခုစီးပွားပြန်ဖွင့်လိုက်တဲ့အချိန်ကျတော့ပုံမှန်ရှိတဲ့ PC တွေမှလည်းများအကုန်လုံးပြန်ဝင်လာနိုင်တယ်လေ။အဲ့တော့တော့အများကြီးထောက်ပြပြပါ
။မြန်မာနိုင်ငံမှာနိုင်ငံရေးပြုပြင်ပြောင်းလဲမှုတွေစတင်လှုပ်ဆောင်လာခဲ့တဲ့လွန်ခဲ့တဲ့9နှစ်လောက်ကစလို့အမေရိကန်အစိုးရကတန်ခတ်အရေးယူမှုတချို့ကိုဖယ်ရှားပေးခဲ့တာရှိပေမဲ့လည်းဒီမိုကရေစီပြုပြင်ပြောင်းလဲမှုတွေကိုအဟန့်အတားဖြစ်အောင်လုပ်သူတွေလို့ယူဆရတဲ့လူပုဂ္ဂိုလ်တွေနဲ့စီးပွားရေးလုပ်ငန်းတချို့အပေါ်မှာတော့ပြစ်မှတ်ထားအရေးယူမှုတွေကိုဆက်လက်ချမှတ်ထားတာဖြစ်ပါတယ်။ဒါပေမဲ့အခုအခါမြန်မာနိုင်ငံအနေနဲ့နိုင်ငံတကာကရင်းနှီးမြှုပ်နှံမှုတွေအတွက်လမ်းဖွင့်ချနိုင်ပြီဖြစ်လို့ကြံနေတဲ့ပိတ်ဆို့တန်ခတ်မှုတွေအားလုံးကိုပါရုပ်သိမ်းပေးဖို့ဒေါက်တာဆန်းစုကြည်ကတိုက်တွန်းပြောကြားခဲ့တာဖြစ်ပါတယ်ရှင်။
နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ဟာနိုင်ငံခေါင်းဆောင်တူအနေနဲ့ပထမဆုံးအကြိမ်ဖြစ်အနောက်အင်အားကြီးနိုင်ငံတွေစီကိုခရီးထွက်ပါတယ်။မြန်မာနိုင်ငံဒီမိုကရေစီပြည်ပြင်ပြောင်းလဲရေးငြိမ်းချမ်းရေးနဲ့အမျိုးသားပြန်လည်တည်မြဲရေးလုပ်ငန်းတွေမှာဒီနိုင်ငံကြီးတွေရဲ့အခန်းကဏ္ဍပေါ်ကျွန်တော်တို့သောတာရှင်တွေဘယ်လိုနားလည်ပါသလဲ။မြန်မာနိုင်ငံငြိမ်းချမ်းတာယာဝါပြောရေးမှာဒီနိုင်ငံကြီးတွေအနေနဲ့အဓိကအခန်းကဏ္ဍကဆက်ရှိနေတယ်လို့လက်ခံထားကြပါသလား။အခုလာမယ့်စနေညဒရယ်လီလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါ။ဒီစီစဉ်မှာပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုစနေညအမီပို့ထားပေးပါ
ကိုယ့်ရဲ့မြင်သဘောထားကိုစာသားနဲ့ဖြစ်ဖြစ်အတန်ဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းကြပါတယ်။ VOA ဖုန်းနံပါတ်က1-239-382-999လေး။ email လိပ်စာက burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးကြဖို့တော်ရရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ခင်ဗျာ။
ဒီအမေရိကန်တန်ရက်ဓာတ်ရိုက်လေးလမ်းဆွေးနွေးခန်းအစီအစဉ်တွေကိုအင်္ဂါနဲ့စနေညပိုင်းအစီအစဉ်တွေမှာတပတ်ကို2ကြိမ်ပုံမှန်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။ဒီကနေ့စနေနေ့ညဓာတ်ရိုက်လေးလမ်းဆွေးနွေးခန်းမှာပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်ကြပါလို့ထပ်မံဖိတ်ခေါ်ပါရစေရှင်။အခုကြံနေသေးတဲ့နိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုဆက်ပါမယ်။2012ခုနှစ်ကဂရာဖီပြုတ်ကျသွားအောင်ဗြိတိန်နဲ့ပြင်သစ်တို့ဝင်ရောက်ဆွတ်ဖက်ခဲ့တဲ့ကိစ္စကိုဗြိတိန်ပါလီမန်အဖွဲ့တစ်ခုကအပြင်းအထန်ဝေဖန်လိုက်ပါတယ်။ပြုတ်ကျသွားပြီးတဲ့နောက်ဘာဆက်လုပ်မယ်ဆိုတဲ့အစီအစဉ်မရှိခဲ့တဲ့အတွက်လိဗျားနိုင်ငံဟာအာနာလုစစ်အုပ်စုတွေဖျော်ဖျက်ဖြစ်သွားခဲ့ရပြီး IS အကြမ်းဖက်အဖွဲ့ရဲ့ခြေကုပ်စခန်းဖြစ်သွားရတယ်လို့သူတို့ရဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။ VOA သတင်းတောက် Henry Richwell လန်ဒန်ကနေပေးပို့ထားတဲ့သတင်းလွှာကိုဥကြော်ဇန်သားကပြောပြမှာပါရှင်။
2017 September လာတော့ကဘင်ဂါဇီမြို့ Liberty ရင်ပြင်ကလက်ခုပ်အော်ပါပေးနေရတဲ့လူကြီးရှင်မှာထိုစဉ်ကဗြိတိန်ဝန်ကြီးချုပ် David Cameron နဲ့ပြင်သစ်သမ္မတ Nicolas Sarkozy တို့ဟာရင်ကော့ပြီးအောင်ပွဲခံခဲ့ကြပါတယ်။သူတို့ရဲ့ပူးတွဲလေကြောင်းနဲ့ဒုံးကျည်စစ်စင်ကြောင်းလီဗျာအာနာရှင် Muammar Gaddafi အစော့တလျင်ပြုတ်ကျသွားခဲ့ပါတယ်။လီဗျာခေါင်းဆောင်ကသဘုံတွေစိမ့်ပိုက်ထားတဲ့ဘင်ဂါဇီကိုဝင်တိုက်တော့မယ်လို့ချင်းချောက်ခဲ့တာပါ။ဒါပေမဲ့အရသားတွေအတွက်ဘလောက်အန္တရာယ်ရှိနိုင်တယ်ဆိုတာဗြိတိန်ပြင်သစ်တို့ဆန်းစီဖို့ပြက်ကွက်ခဲ့တယ်လို့ဗြိတိန်ပါလီမန်နိုင်ငံသားဆက်ဆံရေးကော်မတီရဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။ Christine Blunt ဟာကော်မတီဥက္ကဋ္ဌဖြစ်ပါတယ
်။ The decision makers here were being presented with a blood curdling
ဆုံးဖြတ်ချက်ချမှတ်သူတွေကိုတင်ပြနေတာကဘန်ဂါဇီမှာသွေးကြောင်းစီးမဲ့အခြေအနေဖြစ်နေပြီးတခုခုဝင်လို့မှဖြစ်တော့မယ်ဆိုပြီးတင်ပြနေတာပါ
။ Balkan စစ်ပွဲတွေကပြက်ကွက်မှုရှိခဲ့မှုရာကြောင့်လည်းအစောတလျင်ဆုံးဖြတ်ဖို့ဖြစ်သွားခဲ့တယ်လို့ Christine Blunt ကလို့ဆက်ရှင်ပါတယ်။
Overhanging that was the history of Srebrenica and the failure of the international community to protect the people of Srebrenica back in 1995.
Srebrenica မှာဖြစ်ခဲ့တာတွေကိုမမေ့နိုင်ကြသေးပါဘူး1995ရုံးကအဲ့ဒီမျိုးကလူတွေကိုနိုင်ငံတကာအတိုင်းဝိုင်းကအကာအကွယ်ပေးဖို့ပြက်ကွက်ခဲ့တဲ့ကိစ္စကိုပြန်စဉ်းစားရင်အခုလေပြားကိစ္စကိုဆုံးဖြတ်ခဲ့ကြတာပ
ါသို့ပေမဲ့အရသားတွေကိုအကာအကွယ်ပေးမယ်ဆိုတဲ့မူလရွယ်ချက်ကနေ regime change လို့ခေါ်တဲ့အစိုးရပြောင်းပြစ်ရေးစီကိုလမ်းချော်သွားခဲ့ပါတယ်Ricardo Faviani ha Eurasia group ka thure ti tu ba
one of the biggest mistakes that France and the UK made during the Libyan intervention was first of all
Libya ma win swet de niya ma a ji ma song a ma ti khu ka do swe nwe hni nai bo kaisa ko long wa nyin san ka chin mae phit par de Gaddafi a so ya ne a pe yu lou nai mae a la la ti khu ko ma le ma khan ka ba u dilo ne thuro ha a yat ta ri ko a ka kwe pe yi ka ni Gaddafi a so ya phyauk cha yi si ko lan chang pyaung twa ka da ba
ဒါပြင်ဗြိတိန်အစိုးရဟာစဘုံတို့ရဲ့သဘောသဘာဝကိုသဘောမပေါက်ခဲ့ဘူးလို့လည်းအစီရင်ခံစာမှာဝေဖန်ထားပါတယ်။ Ricardo Faviani ကအခုလိုသုံးသပ်ပါတယ်
။ What happened afterwards was not surprising at all when you move from a one man strong regime to
လူတယောက်တည်းတင်းတင်းကြပ်ကြပ်အုပ်ချုပ်လာခဲ့တဲ့နေရာမှာလက်နက်ကိုင်တွေနိုင်ငံရေးပါတီတွေဒေသနာအဖွဲ့တွေရော့ရဲရဲနဲ့တယောက်တစ်ပေါက်လှုပ်လာကြတော့နောက်ပိုင်းဘာဖြစ်သွားလဲဆိုတာအံ့ဩစရာမဟုတ်ပါဘူး။အဲ့နောက်မှာတိုင်းပြည်ဖျော်ဖျဲဖြစ်တော့တာလည်းမဆန်းပါဘူ
း David Cameron ကတော့ CIA ရဝင်ရောက်ဆွတ်ဖက်ဖို့ကိစ္စကို Arab အဖွဲ့ချုပ်ကတောင်းဆိုနေပြီးကုလသမဂ္ဂလူမျိုးရေးကောင်စီကအတီးပြုပေးထားတာပဲဆိုပြီးသူရဲ့လူရဲ့ကိုခုခံကာကွယ်နေပါလေ။ဒါပေမဲ့လည်းယူရင်းပြပြနေတဲ့အခြေအနေကတော့အခုထိမရက်တန်သေးပါဘူး။ Tripoli အခြေစိုက်ကုလသမဂ္ဂကြောထောက်နောက်ခံပြုထားတဲ့အစိုးရတစ်ဖွဲ့နိုင်ငံအခြေပိုင်း Tobruk မြို့မှာအခြေစိုက်ထားတဲ့အစိုးရတစ်ဖွဲ့ဖြစ်နေပါတယ်။ပြခဲ့တဲ့ဒီဇင်ဘာလတုန်းကတော့ညီညွတ်ရေးအစိုးရတရားဖွဲ့မယ်ဆိုပြီးသဘောတူလက်မှတ်ရေးထိုးခဲ့ကြပေမဲ့လက်တွေ့မှာတိုးတက်မှုတစုံတရာမတွေ့ရသေးပါဘူး။တရားဥပဒေကင်းမဲ့နေတဲ့လေဗျားနိုင်ငံဟာအခုခါမှာအရှေ့ဥရောပစီကိုလူတွေပြောင်းရွှေ့ဝင်ရောက်ရာအဓိကတကားပေါက်ကြီးဖြစ်နေပါတယ်။ဒီနှစ်တစ်နှစ်ထဲမှာပဲလေဗျားကတဆင့်မြေရက်ပင်လယ်ကိုဖျက်ဆန်းပြီးဥရောပဘက်ကိုဝင်ရောက်လာဖို့ကြိုးပမ်းသူပေါင်း3,500ကျော်ရှိခဲ့ပြီး3,000ကျော်ရေနစ်သေဆုံးခဲ့ရပြီးဖြစ်ပါတယ်ခင်ဗျာ။
ဥကြောဇန်တာပြောပြသွားတာပါရှင် VOA American တန်ရဲ့စနေနေ့မနေ့ဖက်အစီအစဉ်တွေကိုနားဆင်နေကြရတာဖြစ်ပါတယ
် VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီး D ဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့၈နာရီကနေ၉နာရီထိတစ်ချိန်၊နေ့လယ်၁၂နာရီကနေနေခင်း၁နာရီထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း၆နာရီခွဲကနေ၇နာရီထိအစီအစဉ်ကိုလိုင်းတူ16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း၉နာရီကနေ10နာရီထိအစီအစဉ်ကိုတော့လိုင်းတူ24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည၉နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။BOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.boanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါရှင် VOA America တန်ကနေ2016ခုနှစ်စက်တင်ဘာလ18ရက်စနေနေ့မြန်မာပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ24 32 40နဲ့လိုင်းလက်မီတာ190တွေကနေဖန်ယူနိုင်နိုင်ပါတယ်ဒီအချိန်ပိုင်းအတွက်မှာတော့ကမ္ဘာသတင်းတွေထဲမှာရေးသားထားတဲ့မြန်မာပြည်ကြောင်းကောက်နှုတ်ချက်တွေနဲ့အတူမနေ့ကအင်္ဂလိပ်သင်ခန်းစာတစ်ခါနောက်ထပ်နားဆင်ကြရမှာကတော့
More importantly because of the courage and strength and resilience of the Burmese peopleWhat we've seen over the last several years
ကမ္ဘာတဝန်းကအမျိုးသမီးတွေအတွက်အားကျပွဲဖြစ်တဲ့ဒေါန်ဆန်းစုကြည်ပေါ်အမေရိကန်ထိပ်တန်းခေါင်းဆောင်တွေဘလို့ချီးကျူးကြတယ်လဲဆိုတာကိုအခုလိုမျိုးသမ္မတအိုဘားမားရဲ့မှတ်ချက်စကားတွေနဲ့အတူနားဆင်ရမယ်အမျိုးသမီးကန္တာကိုနားဆင်နိုင်ပါတယ်အခုအရင်ဆုံးတော့ကမ္ဘာသတင်းတွေထဲမှာရေးသားထားတဲ့မြန်မာပြည်ကြောင်းတွေကိုမူလစောင့်ပါရှင်ရဲ့အပေါ်မပြတ်ကောက်နှုတ်တင်ပြပေးပါမယ်ရှင်အရာဝတီအွန်လိုင်းမဂဇင်းမှာစောင်းပါရှင်အောင်စော်ရဲ့ Without Sanctions Burmese Government Must Hold Cronies Accountable ပိတ်ဆို့တန်ခတ်မှုတွေမရှိတော့ရင်ခရိုနီတွေကိုထိန်းဖို့ကအစိုးရရဲ့တာဝန်ဆိုတဲ့ခေါင်းစဉ်နဲ့ရေးသားထားတဲ့စောင်းပါမှာအိုဘားမားအစိုးရကစီးပွားရေးကုန်သွယ်ရေးတန်တမာဆက်ဆံရေးနဲ့တခြားကူညီထောက်ပံ့ရေးအစီအစဉ်တွေကိုပိုးပြီးတော့နက်နက်ရှိုင်းရှိုင်းဆောင်ရွက်နိုင်ဖို့စီးပွားရေးတန်ခတ်ပိတ်ဆို့မှုတွေကိုဖယ်ရှားပေးမယ်အကြောင်းနဲ့အစချီထားပါတယ်ခရိုနီတော်များများကိုစီးရင်ကပယ်ဖျက်ပြီးတော့မှဖြစ်ပြီးဘသူတွေဆက်ပြီးအပိတ်ခံရမလဲဆိုတာကတော့မသေးကြလာပါဘူးတကယ်တော့မြန်မာပြည်ရဲ့နာမည်ဆိုးနဲ့ကြော်ကြားလာတဲ့မူရစ်ဆေးရာဇာတွေလက်နက်ပွဲစားတွေနဲ့စီးပွားရေးလုပ်ငန်းရှင်ကြီးတွေဟာစစ်အုပ်ချုပ်ရေးခေတ္တကစစ်ဘုတ်ချုပ်ကြီးတွေနဲ့ပူးပေါင်းပြီးချမ်းသာလာကြတဲ့သူတွေဖြစ်ပါတယ်။ဒေါန်ဆန်းစုကြည်အနေနဲ့နာမည်ပြတ်နေတဲ့စီးပွားရေးလုပ်ငန်းရှင်တွေနဲ့ရာဇဝတ်မှုကျူးလွန်သူတွေနဲ့ပတ်သက်လာရင်သတိထားပြီးထိန်းသိမ်းဆောင်ရွက်ဖို့မဖြစ်မနေလိုအပ်ပါလိမ့်မယ်။အဲ့လိုမှမဟုတ်ရင်အစိုးရဘက်မှလူမှုရဲ့ယုံကြည်ကိုးစားမှုပြတ်သုံးသွားနိုင်ပါတယ်။လက်နက်မှောင်ကိုနဲ့မူရစ်ဆေးမှောင်ကိုလုပ်ငန်းတွေမှာပါဝင်ပတ်သက်နေတယ်လို့ယူဆခံထားရသူတချို့စစ်ဘုတ်တွေနဲ့စီးပွားရေးလုပ်ငန်းရှင်ကြီးတွေကိုတော့ပိတ်ဆို့တန်ခတ်မှုစီးရင်ကနေပယ်ဖျက်ပေးမှာမဟုတ်ပါဘူး။တကယ်လို့အမေရိကန်အစိုးရကပိတ်ဆို့စီးရင်ကပယ်ဖျက်ပေးခဲ့မယ်ဆိုရင်လေဗမာအစိုးရအနေနဲ့သူတို့ရဲ့လုပ်ရက်တွေကိုစုံစမ်းဖော်ထုတ်မှုစတင်ရမှာဖြစ်ပြီးလူသိရှင်ကြားလဲထုတ်ဖော်ပြောကြားရမှာဖြစ်ပါတယ်။တကယ်လို့အပြစ်ရှိရင်ထောင်ချအပြစ်ပေးတင်ပါတယ်။ဒါမှသာမြန်မာအစိုးရဟာကိုယ့်ကိစ္စတွေကိုတာဝန်ယူဖြေရှင်းနေတယ်ဆိုတာပြသရာရောက်မှာဖြစ်တယ်လို့ရေးသားထားတဲ့ဆောင်းပါးကိုစက်တင်ဘာလ16ရက်နေ့စွဲနဲ့ ARD Online Magazine မှာဖတ်ရှုနိုင်ပါတယ်။မြန်မာအစိုးရတဲ့အနေနဲ့တိုင်းရင်းသားအရေးတွေနဲ့ဒီမိုကရေစီထူထောင်ရေးလုပ်ငန်းတွေနဲ့ရုန်းကန်နေရတဲ့အချိန်မှာအိုဘားမားအစိုးရကပိတ်ဆို့တန်ခတ်မှုတွေပယ်ဖျက်ပေးမယ်ဆိုရင်မြန်မာနိုင်ငံမှာအမေရိကန်ကုမ္ပဏီကြီးတွေရင်းနှီးမြှုပ်နှံလာကြလိမ့်မယ်လို့မြန်မာခေါင်းဆောင်ပိုင်းကမျှော်လင့်ထားပါတယ်။သမ္မတအိုဘားမားရဲ့ပိတ်ဆို့တန်ခတ်မှုပယ်ဖျက်ပေးတဲ့ဆောင်ရွက်ချက်ဟာဒေတာတွင်တရုတ်ရဲ့လွှမ်းမိုးမှုကိုလျှော့ချမယ်မဟာဗျူဟာရဲ့တစိုက်တဒေတာလည်းဖြစ်ပါတယ်။အမေရိကန်ရဲ့အမည်မဲ့စည်းဝင်ဦးတေဇာစီမှာအလုပ်လုပ်ခဲ့ပူးတဲ့စီးပွားရေးလုပ်ငန်းရှင်ဦးရဲမင်းဦးကပိတ်ဆို့တန်ခတ်မှုကိုပယ်ဖျက်ပေးရင်စီးပွားရေးမြင့်လာတဲ့အခါမှာတရုတ်ရဲ့ဩဇာအာဏာကိုလျှော့ချနိုင်လိမ့်မယ်လို့ပြောပါတယ်။တရုတ်ကမြန်မာပြည်ထဲမှာအများကြီးရင်းနှီးမြှုပ်နှံထားပြီးအများစုကအစိုးရနဲ့ဖက်ဆက်စီးပွားရေးလုပ်ငန်းတွေဖြစ်တယ်လို့လည်းဆိုပါတယ်။ဒါကြောင့်တရုတ်ရဲ့မြန်မာပြည်တွင်ရင်းနှီးမြှုပ်နှံမှုဟာအစိုးရကိုပိုပြီးတော့အားကောင်းလာစေတာဖြစ်ပြီးစီးပွားရေးဖွံ့ဖြိုးတိုးတက်လာတာမဟုတ်ဘူးလို့လည်းသူကပြောပါတယ်။သမ္မတအိုဘားမားဟာတရုတ်နဲ့ပတ်သက်လို့စိုးရိမ်စိတ်ဖြစ်နေတာတွေမကမြန်မာခေါင်းဆောင်ကပိတ်ဆို့တန်ခတ်မှုတွေကိုပယ်ဖျက်ပွေဖို့တိုက်ရိုက်မြစ်တာရပ်ခန့်နေတာလည်းဖြစ်ပါတယ်။ကျမတို့ရဲ့စီးပွားရေးကိုထိခိုက်စေတဲ့ပိတ်ဆို့တန်ခတ်မှုတွေအားလုံးကိုပယ်ဖျက်ပေးဖို့အချိန်တန်ပြီလို့ယူဆကြောင်းနိုင်ငံခြားရေးဝန်ကြီးလက်ဖြစ်နိုင်ငံတော်ရဲ့အတိုင်ပင်ခံလက်ဖြစ်တဲ့ဒေါအောင်ဆန်းစုကြည်ကပြောကြားခဲ့တာပါ။သမ္မတရုံးဝန်ကြီးဌာနပြောခွင့်ရဦးစောထေးကတော့နိုင်ငံရေးပြုပြင်ပြောင်းလဲချိန်မှာပြည်သူတွေရဲ့စီးပွားရေးနဲ့လူမှုရေးဖွံ့ဖြိုးတိုးတက်လာဖို့စီးပွားရေးကိုလည်းပြုပြင်ပြောင်းလဲရမှာဖြစ်ကြောင်းပြောခဲ့သလိုခရိုနီတွေနဲ့ပတ်သက်လို့သူတို့ရဲ့ဒဏ္ဍာရင်အားကိုတိုင်းပြည်ကောင်းကျိုးအတွက်အသုံးချပေးလိမ့်မယ်လို့မျှော်လင့်ချက်နဲ့အစိုးရကသူတို့ကိုအရေးယူအပြစ်ပေးတာမျိုးလုပ်မှာမဟုတ်ကြောင်းကိုလည်းပြောကြားခဲ့ပါတယ်။စာမရှင် Richard C. Paddock ရဲ့
Obama's move to end Myanmar's sanctions promises a lift for its economy. Myanmar နိုင်ငံစီးပွားရေးကောင်းလာအောင်ပိတ်ဆို့တန်ခတ်မှုတွေအဆုံးသတ်ဖို့ Obama ရဲ့ကိရိစကားဆိုတဲ့အဆောင်ပါအပြည့်စုံကိုစက်တင်ဘာလ15ရက်နေ့စွဲနဲ့ The New York Times online သတင်းစာမှာဖတ်ရှုနိုင်ပါတယ်ရှင်။အခုတခါနားဆင်လေ့လာကြရမယ့် American Style မနက်ခင်းအင်္ဂလိပ်သင်ခန်းစာကိုတော့ဒေါ်လှလှတန်းကစီစဉ်ပို့ချပေးပါမယ်ရှင
်ဒီနေ့မတွေ့တဲ့ကျင်ပြမင်း EDM အတုံးကတော့
Beating a dead horse
ဆိုတာပဲဖြစ်ပါတယ်စာလုံးပေါင်းက BEATING Beating ကရိုက်တာနှက်တာ ADEAD dead theta HORSE horse ကမြင်းဆိုတော့စကပိုက်တစ်ခုလုံးရဲ့လုံးကောက်ဒီပဲကတော့သေနေတဲ့မြင်းကိုရိုက်တဲ့သဘောပါခိုင်းကျင်လို့သေနေတဲ့မြင်းကိုရိုက်နှစ်တယ်ဆိုရင်ရိုက်တဲ့လူသားလက်နာမဲသေနေတဲ့မြင်းကတော့ပြန်အသက်ရှင်လာမှာမဟုတ်တဲ့သဘောဖြစ်လို့အကျိုးမရှိတဲ့သဘောကိုဆက်လုံလို့ရှိရင်ဘာမှကိုယ့်အတွက်ရလတ်မဖြစ်ထွန်းတာကိုဆိုလိုတာဖြစ်ပါတယ်ကျမတို့မြန်မာမှာလဲချွဲပါဆောင်တီတဲတဲရေသွန်းဆိုတဲ့စကားမျိုးလို့ပေါ့အကျိုးမရှိမဲ့ဟာမျိုးမျောလင့်ချေကင်းတဲ့ဟာမျိုးမှာခေါင်းမာပြီးဘာပဲပြောပြောဘာပဲလုပ်လို့ဘသူကပြောပြောတုတ်တုံမှမလှုပ်ပဲအချိန်ကုန်ခံလေးကုန်ခံပြီးလုံနေတဲ့အလုပ်မျိုးကိုဆိုလိုတာဖြစ်ပါတယ်ဒီသုံးနဲ့ပတ်သက်လို့ George Group ပြီးတဲ့ဥမာကိုနားဆင်ကြည့်ကြရအောင
် You're beating a dead horse by telling him to quit drinkingHe'd rather die than stop drinking.
သူကိုရက်ဖြတ်ဖို့ခင်ဗျားပြောနေတာလေကုံယုံပါပဲဗျာအချီနီးပါသူကအသက်သားအသေးခံသွားမင်းအရက်ဖြတ်မဲ့လူစားမျိုးမဟုတ်ဘူးဗျာလို့အဓိပ္ပာယ်ရပါတယ်ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် You're beating a dead horse by telling him to quit drinking. He'd rather die than stop drinking.
ညလုံးကြမရှိဘူးဆိုတာကိုသိရနဲ့လေကုံခံအပင်ပန်းခံပြောနေတယ်လုံနေတယ်ဆိုရင်ဘယ်လိုပြောမလဲ
Beating a dead horse
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီနေ့မိနစ်တွေတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်ဒေါ်လာလာတိုင်းရဲ့မနက်ခင်းအင်္ဂလိပ်သင်ခန်းစာကိုလေ့လာခဲ့ပြီးတဲ့နောက်အခုအမျိုးသမီးကဏ္ဍကိုလည်းအလှည့်ပေးပါဦးမယ်အမေရိကန်ပြည်ထောင်စုကိုစက်တင်ဘာလ23ရက်နေ့မှာရောက်လာခဲ့တဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ဟာမြန်မာနိုင်ငံရဲ့အသွင်ကူးပြောင်းရေးကာလအတွက်အရေးကြီးတဲ့ဒဏ်ခတ်ပိတ်ဆို့မှုပြန်ရုပ်သိမ်းပေးဖို့ဆွမ်းဆောင်နိုင်ခဲ့ပါတယ်။ကမ္ဘာတစ်ဝှမ်းကအမျိုးသမီးတွေအတွက်အားကျပွဲဖြစ်တဲ့ဒေါက်အောင်ဆန်းစုကြည်အပေါ်အမေရိကန်ထိတ်တန့်ခေါင်းဆောင်တွေကဘယ်လိုချီးကျူးကြပါသလဲဆိုတာတွေကိုဒီသတင်းပတ်ရဲ့အမျိုးသမီးကန်တာမှာဒေါ်လာလတ်တန်းကတင်ပြထားပါတယ်ရှင
်Bend but never break me, 'cause it only serves to make me more determined.
We think that this time has now come to remove all the sanctions that hurt us economically, because our country is in a position.
ဘာလို့နိုင်ငံရဲ့စီးပွားရေးကိုထိခိုက်စေတဲ့ဒဏ်ခတ်ပိတ်ဆို့မှုတွေကိုရုပ်သိမ်းပေးဖို့အချိန်ရောက်ပြီလို့ကျမတို့ယူဆပါတယ်။ဒီလိုပြောရခြင်းကကျမတို့နိုင်ငံနေနဲ့တကားဖွင့်ပေးနိုင်တဲ့အခြေအနေကိုရောက်နေလို့ပါပဲ။ကျမတို့နိုင်ငံရဲ့စီးပွားရေးလုပ်ငန်းတွေမှာပါဝင်လှုပ်ဆောင်လိုကြသူတွေအားလုံးကိုကျမတို့နိုင်ငံကိုလာရောက်ဖို့ဖိတ်ခေါ်ပါတယ်။နှစ်ဖက်အကျိုးတူခံစားနေမယ့်နီးလန်းတွေနဲ့မြန်မာနိုင်ငံမှာဘာကြောင့်ရင်းနှီးမြှုပ်နှံသင့်တယ်လဲဘယ်လိုရင်းနှီးမြှုပ်နှံရမလဲဆိုတာကိုလေ့လာနိုင်ကြမှာဖြစ်ပါတယ်လို့အိမ်ပြော်တော်ရှိ Oval Yongan မှာကိုလဆီလေးရဲ့ပုထုနေ့ကသမ္မတဥဘာမားနဲ့တွေ့ဆုံပြီးနိုင်ငံတော်အကြံပေးပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ကအခုလိုသတင်းတောက်တွေကိုပြောခဲ့တာဖြစ်ပါတယ်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ကြီးညွှန်းပြောကြားခဲ့သလိုဒဏ်ခတ်ပိတ်ဆို့မှုတွေဟာမြန်မာနိုင်ငံရဲ့စီးပွားရေးကိုထိခိုက်စေတဲ့အတွက်လေသမ္မတဥဘာမားကအပြောင်းလဲတွေမြင်တွေ့နေရပြီဖြစ်တဲ့မြန်မာနိုင်ငံအပေါ်ချမှတ်ထားတဲ့အမေရိကန်ရဲ့ဒဏ်ခတ်ပိတ်ဆို့မှုတွေကိုရုပ်သိမ်းပေးမယ်လို့သတင်းတောက်တွေကိုပြောခဲ့ပါတယ
် In part because of the progress that we've seen over the last several months. I indicated after consulting with Dasu that the United States is now prepared to lift sanctions that we have imposed on Burma for quite some time.
ဒီကရလာရအတွင်းမှာတွင်မြင်ခဲ့ရတဲ့တုတ်တဲမှုတွေကြောင့် ဒေါ်စုနဲ့ကျွန်တော်ဆွေးနွေးတိုင်ပင်ပြီးအထင်အတော်ကြာကြာကအမေရိကန်ပြည်ထောင်စုမြန်မာနိုင်ငံအပေါ်ချက်မှတ်ထားခဲ့တဲ့ဒဏ်ခတ်ပိတ်ဆို့မှုတွေကိုရုပ်သိမ်းပေးဖို့အစီအစဉ်ရှိနေပြီလို့ပြောလိုက်ပါတယ်။ဒါဟာမှန်ကန်တဲ့အရေးယူဆောင်ရွက်မှုဖြစ်ပါတယ်။အခုလိုစီးပွားရေးကိုနှိမ့်စ်တွင်နဲ့လှုပ်ဆောင်မှုကြောင့်ရရှိတဲ့အကျိုးအမြတ်တွေကိုလည်းမြန်မာနိုင်ငံသားတွေခံစား권ရကြမှာဖြစ်ပါတယ်။ဒါအပြင်ဆင်းရဲတဲ့တိုင်းပြည်တွေနိုင်ငံတကာစီးပွားရေးအဆိုင်ဝန်တွေပြန်ဝင်ရောက်ရမှာလိုအပ်တဲ့အထူးကုံသွယ်ရေးခံစား권တွေကိုလည်းပဲမြန်မာနိုင်ငံကိုပြန်ပေးမှာဖြစ်ပါတယ်။ဒီလှုပ်ဆောင်ချက်နှစ်ခုကြောင့်အမေရိကန်စီးပွားရေးလုပ်ငန်းတွေနဲ့ NGO တွေမြန်မာနိုင်ငံမှာသွားပြီးရင်းနှီးမြှုပ်နှံကြဖို့အပြေအယာရောက်ပြီးအဲ့ဒီဒေသမှာအမေရိကန်ရဲ့ဒီမိုကရေစီနဲ့တိုးတက်ကြည့်ပွားတဲ့မဟာမိတ်နိုင်ငံလည်းဖြစ်လာလိမ့်မယ်လို့မျှော်လင့်ပါတယ်
။ဒေါ်ဆန်းစုကြည်အနေနဲ့အင်ဗျူတော်ရှိ over yungan ကိုရောက်ခဲ့တာခုတချိန်ဟာဒုတိယအကြိမ်ဖြစ်ပေမဲ့လို့လေနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်အနေနဲ့ရောက်ခဲ့တာကတော့ပထမအဦးဆုံးအကြိမ်ဖြစ်ပါတယ်။ဒါကြောင့်လေသူ့ရဲ့လက်ရှိခီးစဉ်ဟာမြန်မာနိုင်ငံမှာတိုးတက်တဲ့အပြောင်းအလဲတွေမြင်တွေ့နေရတာကိုကိုစားပြုတယ်လို့သမ္မတဥပမာကပြောခဲ့ပါတယ်
။ When I was first elected, Dasu was still under house arrest andBecause, in part, of advocacy by the United States and others in the international community, but more importantly, because of the courage and strength and resilience of the Burmese people, what we've seen over the last several years is a transition to elections.
ကျွန်တော်သမ္မတဖြစ်လာချိန်မှာဒေါ်စုကနေအကျေကျုပ်ကျနေစေဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုနဲ့နိုင်ငံတကာလူ့အဖွဲ့အစည်းရဲ့ PR ပေးမှုအပြင်အဓိကမြန်မာလူထုရဲ့ခံနိုင်ရည်ရှိမှုတွေကြောင့်မကြာသေးမီနှစ်တွေအတွင်းကျွန်တော်တို့တွေ့လာရတာဟာရွေးကောက်ပွဲကျင်းပနိုင်ခဲ့တာအရင်အစိုးရလက်ထက်တွန်းကချမှတ်ခဲ့တဲ့စီမင်းတွေကြောင့်လွှတ်တော်လူပိုင်ခွင့်အာဏာမှာစီးစားတဲ့အကန့်အသတ်တွေရှိနေခဲ့ပေမဲ့မြန်မာနိုင်ငံရဲ့မျိုးဆက်သစ်တွေအတွက်ပျော်လင့်ချက်ရှိလာနေပြီဖြစ်ပါတယ်။ဒါကြောင့်လည်းနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်အပြင်နိုင်ငံခြားရေးဝန်ကြီးလည်းဖြစ်တဲ့ဒေါက်တာဆန်းစုကြည်နဲ့သူ့အဆိုအရဟာလူမှုရေးနိုင်ငံရေးစီးပွားရေးအသွင်ကူးပြောင်းမှုတွေကိုစတင်ဖော်ဆောင်နိုင်ပြီဖြစ်ပါတယ်
။နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်အနေနဲ့ဩဂုတ်လ15ရက်နေ့ကဒီမိုကရက်ရော Republican ရောနှစ်ပါတီစလုံးရဲ့အထင်ကြီးအလွှတ်တော်ခေါင်းဆောင်တွေနဲ့တွေ့ဆုံခဲ့ပြီးလွှတ်တော်ရဲ့အမေရိကန်ဒီမိုကရေစီမဟာမိတ်အဖွဲ့ကကျင်းပတဲ့အခမ်းအနားကိုတက်ရောက်ခဲ့ပါလေ။အဲ့ဒီမှာလဲဒေါ်ဆန်းစုကြည်ကမြန်မာနိုင်ငံကိုကုခြေတော့ပေါ်ကိုရပ်နိုင်စေမယ့်နည်းတွေနဲ့အကူအညီပေးကြဖို့ပန်ကြားခဲ့ပါလေ
။ What we want now is genuine empowerment. We do not want crutches anymore. Crutches are there to help us when we are weak on our legs.But now that we are in a position to stand up on our own, we want to be empowered to keep on standing and to keep on striding forward. So this is where I think we look to
you. ကျမတို့နိုင်ငံအနေနဲ့အခုလိုချင်တာကစစ်မှန်တဲ့စွမ်းကားရရှိဖို့ပဲဖြစ်ပါလေ။ကျမတို့အနေနဲ့ဖေးမှကူညီတဲ့ဂျိုင်းတောက်လူမျိုးအကူအညီပေးတာမျိုးကိုမလိုချင်ပါဘူး။ဂျိုင်းတောက်တွေဆိုတာကျမတို့နိုင်ငံအနေနဲ့ချိန်မတန်သေးတဲ့အချိန်မှာလိုအပ်ခဲ့တာပါ။ခုချိန်ခါမှာတော့ကျမတို့အနေနဲ့မမမမရက်တီနိုင်ပြီဖြစ်တဲ့အတွက်ကြောင့်လုံနိုင်မဲ့စွမ်းမကကိုလိုအပ်ပါတယ်လို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ကပြောကြားခဲ့တာဖြစ်ပါတယ်။အဲ့ဒီခဏမှာပဲအရင်သမ္မတကလင်တန်လက်ထက်ကနိုင်ငံခြားရေးဝန်ကြီးလည်းဖြစ်လက်ရှိ NDI ခေါ်အမျိုးသားဒီမိုကရေစီအဖွဲ့အစည်းရဲ့ဥက္ကဋ္ဌလည်းဖြစ်တဲ့ Meldine Albright ကဒေါ်အောင်ဆန်းစုကြည်ရဲ့နိုင်ငံတွင်တန်လိမ့်ထံခိုင်မာမှုကိုချီးကျူးလိုက်ပါတယ်။
It is hard for me to believe that more than two decades ago, in 1995, I first met with Dao Su in her home in Burma.
လွန်ခဲ့တဲ့နှစ်20ကဖြစ်တဲ့1995ခုနှစ်တုန်းကမြန်မာနိုင်ငံမှာကျမဒေါ်စုနဲ့သူ့ရဲ့နေအိမ်မှာပထမဆုံးတွေ့ဆုံခဲ့ပါတယ်။အဲ့ဒီတုန်းကသူ့အနေနဲ့ငါးနှစ်ကြာနေအိမ်အခြေချုပ်ချထားတာကိုခံနေရပေမဲ့သူ့ရဲ့ခိုင်မာတဲ့စိတ်ဓာတ်နဲ့သူ့ရဲ့ခံနိုင်ရည်ရှိမှုကိုကျမအားကျမိခဲ့ပါတယ်။ဒါအပြင်အဲ့ဒီတုန်းကသူကဒီမိုကရေစီနဲ့စီးပွားရေးပြန်လည်နလန်းထူနိုင်ဖို့အတွက်သူ့ရဲ့ခံစားချက်အပြည့်နဲ့ပြောပြခဲ့တာကိုလည်းကျမပြန်ပြောင်းသတိရမိပါတယ်။ကျမအမေရိကန်ကိုပြန်လာခဲ့ပြီးတဲ့နောက်မှာဒီလိုတိမ်မွေ့နူးညံ့လှတဲ့သူတဦးဟာတန်မိုးလိုခံနိုင်ရည်ရှိနေတဲ့သူ့အကြောင်းကိုကျမပြန်ပြီးပြောပြခဲ့ပါတယ်
။အလားတူပဲမြန်မာဒီမိုကရေစီရရှိဖို့အတွက်ဒီဇိုင်းမမကြိုးပမ်းဆောင်ရွက်ခဲ့တဲ့ဒီမိုကရေစီမဟာမိတ်ဖွဲ့ရဲ့ဥက္ကဋ္ဌဖြစ်တဲ့ Arizona ပြည်နယ်က Republican အထက်လွှတ်တော်မှ John McCain ကလည်းမြန်မာနိုင်ငံရဲ့ဆယ်စုနှစ်ပေါင်းများစွာကြာခဲ့တဲ့ဒီမိုကရေစီတွေရုန်းကန်တဲ့ခီးကျန်းဟာဒေါ်အောင်ဆန်းစုကြည်ခေါင်းဆောင်တဲ့မြန်မာပြည်သူတွေရဲ့ကြိုးပမ်းမှုကြောင့်အောင်မြင်မှုရရှိခဲ့တယ်လို့လည်းပြောခဲ့ပါတယ
် While there are many heroes along Burma's road to progress this incredible journey would not have been made possible without the leadership and inspiration
မနက်ကဖူဖူတက်တဲ့လမ်းကိုလျှောက်ရမှာတရေကောင်းတွေအများကြီးရှိခဲ့ပါလေ။ဒီခက်ခဲလာတဲ့ခီးချန်းဟာဒေါအောင်ဆန်းစုကြည်ရဲ့ခေါင်းဆောင်မှုအားကြပွဲရာစိတ်သက်ကြောင့်အောင်မြင်ခဲ့တာပါ။တိမ်မွေးလာတဲ့ဒီရုံးကန်လှူရှားသူကိုကျွန်တော်စားတွေ့ခဲ့တဲ့ပထမနေ့ကလေးကရက်ဆက်မှုကိုရင်ဆိုင်ရတဲ့သူ့ရဲ့တတိနဲ့တန်တိတ်တန်ခိုင်မာမှုကိုကျွန်တော်အားသိမိခဲ့ပါလေ။တရားဥပဒေစိုးမိုးရေးအတွက်ရုံးကန်နေကြသူတွေအတွက်သူဟာမျှော်လင့်ချက်ပေးတယ်လို့ဖိနှိပ်သူတွေကတော့သူ့ကိုကြောက်ရွံ့ခဲ့ကြပါလေ။
အဲ့ဒီခန္ဓာကိုတက်ရောက်ခဲ့တဲ့အထင်ကြီးလွှတ်တော်အမတ်တွေနဲ့တူကတော့နယူးယောက်ပြည်နယ်ဒီမိုကရက်အောက်လွှတ်တော်မှဂျိုးခရော်လီပဲဖြစ်ပါတယ်။မြန်မာနိုင်ငံဒီမိုကရေစီရရှိရေးအတွက်စစ်စစ်မပြထောက်ခံအားပေးခဲ့သူအောက်လွှတ်တော်မှခရော်လီကလက်ရှိအသွင်ကူးပြောင်းနေတဲ့မြန်မာနိုင်ငံမှာတင့်တော်ဆုံးခေါင်းဆောင်ကတော့ဒေါ်အောင်ဆန်းစုကြည်ဖြစ်တယ်လို့ပြောကြားခြင်းနဲ့အတူဒီသတင်းပါရဲ့မြို့သူများကန္တာကိုညီကုန်းချုပ်အပ်ပါလေရှင
် Over 25% of a parliament being still maintained in control by the military there's no way to run a government and I think Dr. Suu Kyi recognizes that and shares that same concern so things will have to change things will change
လွတ်တော်ရဲ့25ရာခိုင်နှုန်းကိုစစ်တပ်ကထိန်းချုပ်ထားတဲ့အတွက်နိုင်ငံရဲ့အုပ်ချုပ်ရေးမှာဒါဟာမဖြစ်သင့်တဲ့ကိစ္စပါဒေါ်စုကလည်းဒါကိုသဘောပေါက်ပြီးကျွန်တော်တို့လိုပဲဆိုရင်မကင်းဖြစ်ပါလိမ့်မယ်လို့ကျွန်တော်ထင်ပါတယ်။ဒါကြောင့်မြန်မာနိုင်ငံမှာပြောင်းလဲစရာတွေရှိနေပြီးပြောင်းလဲရမှာပါ။တစ်ချိန်တည်းမှာပဲရွေးကောက်ပွဲမှာမဲ85ရာခိုင်နှုန်းနဲ့တောင်ပြိုကမ်းပြိုအနိုင်ရတဲ့အတွက်ဒေါ်စုနဲ့ NLD ပါတီကိုချီးကျူးပါတယ်။လှုပ်ဆောင်စရာတွေအများကြီးကျန်ရှိနေသေးတဲ့အခါမှာဒေါ်အောင်ဆန်းစုကြည်ဟာသူ့နိုင်ငံကိုဦးဆောင်ဖို့အခုချိန်ဟာအကောင်းဆုံးအချိန်ဖြစ်တယ်လို့သူဟာလည်းအသင့်တော်ဆုံးပုဂ္ဂိုလ်ဖြစ်ပါတယ်။
တော့လှလတန်စီစဉ်တင်ဆက်ပေးနေတဲ့အမျိုးသမီးကန္တာကိုတောက်ကြနေညပိုင်းနဲ့အခုလိုစနေမနေ့ပိုင်းတွေမှာနားဆင်နိုင်ကြပါရဲ့ရှင်အခုဆက်ပြီးတော့နားဆင်ကြရမယ့်သိပ္ပံနဲ့နည်းပညာအစီအစဉ်ကိုတော့ဒေါက်ခင်မျိုးသက်ကစီစဉ်တင်ဆက်ပေးနေပါရဲ့ရှင်
ထင်းသိမ်းရေးအတွက်မြန်မာနိုင်ငံမှာတစ်ထုတ်လုပ်မှုတစ်နှစ်ရပ်ဆိုင်းလိုက်တာဟာမှန်ကန်တဲ့စီမံခန့်ခွဲမှုဟုတ်ပါသလားတစ်တော်ပညာရှုထောင့်ကအမြင်ကိုသိရအောင်တစ်တော်ပညာရှင်ဦးဝင်းမော်ကိုမေးမြန်းပြီးတင်ပြပေးမှာပါတနိုင်ငံလုံးအတိုင်းအတာနဲ့တစ်ထုတ်လုပ်မှုလုပ်ငန်းကို2016ဆက်ခွန်တစ်နှစ်ရပ်ဆိုင်းလိုက်ပြီးပဲခူးရုံးမှအတွက်တော့10နှစ်ရပ်နာမယ်လို့ဇူလိုင်လထဲမှာပဲတာဝန်ရှိသူတွေကပြောကြားကြပါတယ်ဒီလိုလှုပ်ဆောင်တာဟာမှန်ကန်မှုရှိပါသလားပထမဆုံးမြမတက်တော်အနေထားကိုကြည့်ရအောင်ပါမြမနိုင်ငံကတကယ်မြေပြင်အချင်းအနေထားပေါ့နော်တက်တော်တွေဘယ်နေရာတွေမှာရှိလဲအဲ့ဒါစပြီးတော့ပြောပြပေးပါလား
တက်တော်တွေကအဓိကရှိနေတာရှမ်းပြည်မြောက်ပိုင်းနောက်ကချင်ရှိပိုင်းအခုတနင်္သာရီအဲ့လောက်မှာပဲတက်တော်ကပြင်းပြကြံတော့တယ်အရင်ကတော့ပကူးမတော်ကောင်းနေတာပေါ့ဒါပေမဲ့ပကူးမကုံတော့ဖြစ်သွားပြီနေပြီးတော့လမ်းဖောက်တယ်နောက်တစ်ခါကိုဘက်ကပြည်လမ်းနဲ့ရန်ကုန်မန္တလေးလမ်းနဲ့ကိုလမ်းပြီးကလန်းပြဖောက်တဲ့လမ်းတွေဖောက်လိုက်တော့အဆက်ဆက်ဆုံးဖြစ်ပြီးတော့အဲ့ဒီတက်ကကုံတော့ဖြစ်သွားပြီအဲ့ဒီမှာနောက်ပြီးတော့ plantation တွေလေရောဘာဂျန်လုတ်ကိုပေါင်းညာတို့အဲ့ဒါခွင့်ပြုလိုက်တာအဲ့တော့အဲ့မှာလူတွေကထုတ်ပြီးတော့ကျွန်တော်ပကူးမတော်ကိုကုံသွားပြီအဲ့တော့ပကူးမအရင်တော့လို့တော့ရှိတယ်တော့မရှိဘူးဒါပေမဲ့လို့တော့ဖိုးတိုင်းတော့မဟုတ်တော့ဘူးလုံးဝဟိုလူတွေမတုံးတော့တဲ့အစ်လောက်ပဲကြံတော့တယ်အဲ့တော့တောင်းနေနေတော့ရှိနေတယ်ဒါပေမဲ့တော့တမုံမရှိတော့တဲ့တောင်းကြံနေတယ်သူခြုံနေဖိုးမတိုင်းတဲ့အစ်တွေရောကျွန်တော်တို့ကမာပြီရပြောမှဆိုတော့အုပ်စု၄အုပ်စု၅လို့ပေါ့အုပ်စုတစ်တစ်တုံးလို့အကျုံးတော့ကုံသွားပြီအဲ့ဒါကြောင့်သူတို့ကအနာပေးနေတယ်ဆိုအဲ့ဒါကြောင့
်ဘယ်လိုအနာပေးမလဲတစ်တော်တွေကိုပြန်ပြီးတော့သူတို့ပြန်ပြီးစိတ်နဲ့ဆိုပြလာအောင်လှုပ်ဖို့စီမံချက်တွေနဲ့အော်ဆရာပြောတယ်အဲ့ဒါပေါ့နော်ဘလို့ပုံစံမျိုးနဲ့ပြန်ပြီးစိမ့်လန်းဆူပြေလောင်လုပ်မယ်လို့သူတို့စီစဉ်ထားတာကြီးများကြားမိပါတယ
်တစ်တော်တွေကိုစိမ့်လန်းဆူပြေလုပ်ဖို့ဟာကျွန်တော်တို့ဒီ reforestation ဆိုတာကိုကျွန်တော်တစ်တော်ပြန်လဲထူထောင်ရေးပေါ့တစ်တော်ဆိုင်ရှင်ကြီးပြန်စိုက်ဖို့ကိစ္စကိုအခုဟိုနိုင်ငံသားအကူအညီနဲ့လုပ်ဖို့နိုင်ငံသားအကူအညီပေးလာရင်ဘလို့လုပ်ကြမယ်ဆိုတာကိုအခု plan ဆွဲနေတယ်အဲ့ဒီသူတို့ရုံးချုပ်ပါအဲ့ plan ကိုဆွဲနေတယ်အဲ့တော့အရင်တော့ကျွန်တော်တို့ TikTok site ကြီးနေလုပ်တဲ့ဟာတဲ့ကိုအခု ုဟာနိုင်ငံတကာကုမ္ပဏီတွေပိုင်းနိုင်တယ်အဲ့လိုလုပ်မယ်ဆိုတော့ပို့ပြီးဖြစ်အောင်ပဲလို့ကျွန်တော်ထင်တယ်ကိုတနည်းကကျွန်တော်အဲ့ဒီတာဝန်ရှိတဲ့ပုဂ္ဂိုလ်ကြောင်းနဲ့ဆွေးနွေးတဲ့ခါကျတော့မျိုးချင်းတဲ့တစ်ကိုစိုက်မလားကျွန်တော်ကတစ်ရှုကစားတယ်လို့ကလားဒီထုံးနိုင်ငံတွေမှာအကုန်လုံးကတစ်တွေကမျိုးချင်းနဲ့ပြိုးခေါင်တယ်ဆိုတာမရှိတော့ဘူးတစ်ရှုနဲ့ပဲတစ်ရှုကစားတယ်မျိုးပြိုးခေါင်တော့တစ်မျိုးစားပို့ကောင်းတာပေါ့လေအဲ့မျိုးတွေရောလုပ်ဖို့အစီအစဉ်ရှိလားလို့မေးကြည့်တော့အဲ့လိုအစီအစဉ်တွေတော့မရှိသေးဘူးလို့ပြောတယ်
အခုလောလောဆယ်ဒီလိုမျိုးပြန်ပြီးစိမ့်လန်းဆိုပြန်တစ်ခုတ်တာတော့ပထမရက်ထားမယ်ပေါ့နော
်ဟုတ်ကဲ့တစ်ခုတ်တာကိုရက်ထားပြီးတော့တောကိုဓာပေးရမှာပေါ့တောကိုဓာပေးပြီးတော့အဲ့တောထဲမှာရှိတဲ့အဖိုးတန်တင်မျိုးတွေပြန်ထည့်ရမှာပေါ့ခုနကပြောလို့ကျွန်းဆိုင်ခင်းနေပြင်းကလေးဆိုင်ခင်းနေဘရောက်ဆိုင်ခင်းနေအဲ့လိုဆိုင်ခင်းတွေပြန်ထည့်ပေးရမယ်အဲ့ဒါတွေပြန်ပြီးစိုက်ပေးရမယ်တောနေထားတော့ခုနကပြောလို့ကျွန်တော်ဓာပေးလိုက်ပြီးတော့အဲထဲကိုမခုတ်တော့ဘူးဆိုလို့ရှိရင်တော့တောကပြန်ပြီးတော့ကောက်လာနိုင်ပါတယ်ဒါပေမဲ့ကျွန်တော်တို့အများကြီးဆောက်ရတော့မယ်ခွာတော့လေ
အခုတို့စီမံနာဒီတိတ်ခုတ်တာကိုတစ်နှစ်ရရမယ်ဒါတနိုင်ငံလုံးတိုင်းတန်းနဲ့ပေါ့နော
်ပြီး
တော့ဘကိုးယူမောက်ကြတော့ဆယ်နှစ်လုံးဝမခုတ်အောင်လို့ပြောတယ်ဆိုတော့ဘာကြောင့်ဒီလိုခွဲထားတာလဲနည်းနည်းသိပြရစေ
ဘကိုးယူမောက်ကကျုံးပေါက်တဲ့ဟိုတောကောင်းပေါ့လေအဲ့တောကတော်လေးထိသွားတယ်တောကိုကုန်သွားတယ်အဲ့ထက်မှဆယ်နှစ်လုံးရင်တော့မှအဲ့ဒီတောကပြန်ထလာဘူးပုံမှန်တောကိုပြန်ဖြစ်ဖို့မလွယ်တော့ဘူးအဲ့ဒါကြောင့်မို့သူတို့ဆယ်နှစ်ရမှာကျန်တဲ့တောတွေကတောကျန်နေသေးတယ်ကုန်တာတော့ကုန်သွားတယ်ဒါပေမဲ့တော့အကျန်နေပါသေးတယ်အဲ့တော့အဲ့ဒီဟာကတနည်းရပြီးတော့အဲ့ဒီတနည်းရတဲ့တော့တဲ့မှာသူတို့ plan ဆွဲမယ်ဘယ်လိုလုပ်ရင်ကောင်းမလဲဆိုတာဘာလို့လဲဆိုတော့ကျွန်တော်ခွင့်ပြုလိုက်တာနဲ့ထုတ်ခွင့်ပေးလိုက်တာနဲ့အဲ့ထုတ်တဲ့ထဲမှာခိုးထုတ်တာတွေဘာကြံအကုန်လုံးကျောကုန်မှာဆိုလို့အဲ့လိုမျိုးရပ်လိုက်တဲ့သဘော
ဟုတ်ကဲ့ဒါပေမဲ့သူတက်လုံးတွေထွက်နေတာတွေမြင်နေရတယ်အဲ့ဒါဘာကြောင့်ပါလဲ
အဲ့ဒီတက်လုံးတွေထွက်နေတာကတော့အများစုကတော့တက်လုံးကန်းကနေပြီးထုတ်တာတွေတက်လုံးကန်းကနေထုတ်ပြီးတော့သူကတဲ့လုံးကိုမထုတ်ရဘူးကုံကျော်ကိုပဲထုတ်ရမယ်ဆိုတော့ဒါပေမဲ့တဲ့လုံးကိုထုတ်ပြီးတော့ကုံကျော်ပို့ရနေရကိုပို့နေတာအဲလိုမျိုးဖြစ်ပါတယ်ဒါပေမဲ့ခုနကနိုင်ငံသားပို့တာကတော့တဲ့လုံးကိုပိတ်ထားပါတယ်ခု
နိုင်ငံသားကတဲ့လုံးပို့ခွင့်ပိတ်ထား
ဟုတ်တယ်အခုပြဿနာကကျွန်တော်မြင်တာကအခုသူတို့ကတဲ့ကိုရက်လိုက်တဲ့ချိန်မှာဒီထဲမှာဒီကုံကျော်ထုတ်ဖို့ဆိုပြီးတော့ကုံကျော်လုပ်ဖို့ဆိုတော့နိုင်ငံသားကနေပြီးလာပြီးရင်းနှီးမြှုပ်နှံထားရလည်းရှိတယ်ဒီထဲကနေပြီးတော့ရင်းနှီးမြှုပ်နှံထားရလည်းရှိတယ်အဲ့ဒီသူတွေကအခုကုန်ကျန်းလုံးကမရတော့ဘူးအဲ့တော့သူတို့စက်ရုံကြီးတဲတာတချို့လည်းမပြီးသေးဘူးတချို့လည်းတင်းနေတန်းလန်းနေအဲ့လိုမျိုးစက်ရုံကလဲနေပြီးတက်ကုန်ရမ်းမရှိတော့ဘူးဆိုတော့အခုအဲ့ဒီအပြူတွေကအပြည်ထဲမှာတော့ဒုက္ခရောက်နေတယ်အဲတကယ်တော့ခုသူတက်ပြရရမလဲဆိုလို့ချင်းဒီတက်လုံငန်းကဆက်ထုတ်မယ်ဒီတစ်နှစ်ဆက်ထုတ်မယ်ဆိုတော့တက်လုံငန်းကထုတ်တာကိုပဲကိုဝိုင်းပြီးတော့လုပြီးတော့အဲလီလာဆွဲရမယ်ပုံစံဆိုတော့တက်ကလီလာဆွဲမယ်ဆိုရင်တက်ကဈေးတအားမြင့်သွားမယ်အဲဒီပုံစံနဲ့ဆိုရင်ပမာပြည်ထဲမှာတက်ကိုကျွန်တော်သုံးဖို့တော့တော်တော်ခက်လာတဲ့သဘောရှိတယ်ဘာလို့လဲဆိုတော့ကျွန်တော်တစ်ထုတ်ကောင်ရက်လိုက်တဲ့သူကနည်းနည်းလေးအဲကျွန်တော်ရေပြောပြောနေတဲ့ sustainable forest management ဆိုတာ thousand year target ဖြစ်ဖို့စီမံအထုတ်မှုဆိုတာမှားသွားပြီမဖြစ်တော့ဘူးဖြစ်သွားတာ
ဒီလိုမျိုးတစ်ထုတ်တာကိုလုံးဝရက်လိုက်တဲ့ပုံစံတက်ကိုဟိုပို့ပြီးကောင်းမဲ့နေပေါ့နော်ဆော့ဆော့ပြောလို့ရေရှည်ခံမဲ့တတော်ပြုပြင်တိုင်တဲ့နေမှာဘယ်လိုတွေများသတ်မှတ်ထားပါလဲဘာတွေလုပ်ဖို့သင်ပါလဲ
အဲရေရှည်လုပ်ဖို့ဆိုတာကလေသူ့ management မှာဒီထုတ်ဆရာရှိရတယ်ထုတ်ပါမယ် environment ကိုလည်းခင်ရမယ်ဒီသူရဲ့ well being social ကိုလည်းပံ့ပိုးတဲ့ဟာမျိုးဖြစ်စေရမယ်အခုကကျွန်တော်တို့ကအဲ့လိုမဟုတ်တော့ဘဲနဲ့အဲထုတ်တာအခု environment ကတဘာဝပောင်းညူလုံးဝထိခိုက်သွားပြီဆိုတော့သူကအခုထုတ်တာကိုရက်ပြီးတော့တဘာဝပောင်းညူအတွက်ကိုပဲပြန်ပြီးစဉ်းစားတဲ့သဘောဖြစ်သွားတယ်အဲ့တော့အဲ့ဒီဟာကပုံမှန် management မဟုတ်တော့ဘဲနဲ့ management out ဖြစ်သွားတဲ့သဘောဖြစ်နေတယ်အဲ့တော့ကျွန်တော်အမြင်ပြောရလို့ရှိရင်အဲထုတ်ဆရာကြီးအောင်လည်းဆက်ထုတ်ရမယ်ဒါပေမဲ့လို့ဘယ်နေရာမှာဘလောက်ပဲထုတ်တဲ့နယ်ဆိုတာကိုသူရှိတဲ့တော့ကိုဘယ်နေရာမှာဘလောက် short ထုတ်ပြီးလင်းပုံးကိုထူတော်အောင် short ပြီးထုတ်အဲပြီးပေါအောင်မပုံးနဲ့ပြီးလင်းမှာတော့လုံလောက်အောင်ထုတ်ပေးတဲ့အဲ့ဒါကိုတော့ခုနကပြောလို့ကျွန်တော်တို့သူ့ရှိနေစီကံနဲ့ဥပဒေနဲ့စာသာနာနာတတ်မှတ်ပြီးတော့ထုတ်တဲ့နယ်လို့ကျွန်တော်မြင်တယ်။အခုလိုမျိုးရက်ပြလိုက်တယ်ဆိုတာကတော့အဲတကယ်တော့တစ်တော်ပညာရှုတော့အကြည့်မယ်ဆိုတော့ဒါမှားနေတယ
်။တစ်တော်ပညာရှင်ဦးဝင်းမော်ပါ။ရေရှည်ခံမဲ့တစ်တော်ပြုပြင်ထိန်းသိမ်းရေးအတွက်အရေးပါတဲ့စီမံခန့်ခွဲမှုဤပညာအတွက်နောက်တစ်ပတ်မှာဆက်ပြီးပြောပြပေးပါမယ်ဆိုတာကိုတင်ပြရင်ဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေ။နောက်တစ်ပတ်မှာပြန်ပြီးဆက်လာပါမယ်။
တော်ခင်မျိုးသက်ရဲ့သိပ္ပံနဲ့ဤပညာအစီအစဉ်ကိုတောက်ကြနေညပိုင်းမှာအစ်စ်နားဆင်နိုင်ပြီးအခုလိုစနေမနေ့ပိုင်းမှာတစ်ချိန်ပြန်လည်ထုတ်လွှင့်ပေးပါရစေ။
အမေရိကန်ဆိုရရဲ့သဘောထားမြင်အပေါ်ကိုတင်ပြပါတော့မယ်ရှင်
။ပုရုယာသီပြောင်းလဲမှုကဖြစ်ပေါ်လာတဲ့အကျိုးသက်ရောက်မှုဟာကြီးမားပြီးပြန်ပြင်လို့မရနိုင်တဲ့အခြေအနေမျိုးဖြစ်မယ်လို့သိပ္ပံပညာရှင်တွေကသတိပေးပြောကြားကြပါတယ်။ပ ြဿနာရဲ့အများစုဟာလူသားတွေရဲ့လုံဆောင်ချက်တွေကြောင့်ဖြစ်ပြီးအထူးသဖြင့်တော့လောင်စာဆီတွေနဲ့ရေကဲတစ်တာတွေမှာအသုံးပြုတဲ့ hydrogen carbon ဓာတ်ငွေတွေကထွက်လာတဲ့ဖန်လုံအိမ်ဓာတ်ငွေရိုစိတ်မှုတွေကြောင့်ဖြစ်ပါတယ်။ရာသီဥတုပြောင်းလဲလာမှုကိုတိုက်ဖြတ်နိုင်ရေးအတွက်ကမ္ဘာဥတုရာသီပူနွေးလာမှုကိုဆက်မှုဒေါ်လာရေးမစခင်ကအခြေအနေတဲ့1ဒီဂရီအောက်ကိုနှိမ့်ချပြီးတိတသမ5ဒီဂရီအထိရောက်အောင်လျှော့ချကြဖို့နိုင်ငံတကာအသံဝိုင်းကဆုံးဖြတ်ခဲ့ကြပါတယ်။အဲဒီလိုလျှော့ချနိုင်ဖို့အတွက်ဒီကမ္ဘာလုံးကဖန်လုံအိမ်ဓာတ်ငွေလျှော့ချရေးကိုလှုံ့ဆော်ကြမယ်ဆိုတဲ့နားလည်မှုနဲ့ဒီဆုံးဖြတ်ချက်ကိုချခဲ့ကြတာလည်းဖြစ်ပါတယ်။ဒါကြောင့်လဲဖန်လုံအိမ်ဓာတ်ငွေလျှော့ချရေးအခြေခံမူပေါင်းတွေပါဝင်တဲ့Paris သဘောတူညီချက်ကိုနိုင်ငံပေါင်း195နိုင်ငံကပြီးခဲ့တဲ့ဒီဇင်ဘာလမှာသဘောတူခဲ့ကြပါတယ်။ဒီသဘောတူညီချက်အသက်ဝင်လာရေးအတွက်အနည်းဆုံးကမ္ဘာမီကုန်းငွေထုတ်လုပ်မှု55ရာခိုင်နှုန်းနဲ့ညီမျှတဲ့နိုင်ငံပေါင်း55နိုင်ငံကဒီသဘောတူညီချက်ကိုလက်မှတ်ထိုးကြရမှာဖြစ်ပါတယ်။ကမ္ဘာစီးပွားအင်အားအကြီးဆုံးနှစ်နိုင်ငံဖြစ်ကြတဲ့အမေရိကန်ပြည်ထောင်စုနဲ့တရုတ်နိုင်ငံတို့ဟာကမ္ဘာမီကုန်းငွေထုတ်လုပ်မှု38ရာခိုင်နှုန်းကိုဖြစ်ပေါ်စေတဲ့ဖန်လုံအိမ်ဓာတ်ငွေတွေကိုထုတ်နေကြတာဖြစ်ပါတယ်။ဒါကြောင့်လဲအမေရိကန်သမ္မတဘရက်အိုဘားမားနဲ့တရုတ်သမ္မတရှီကျင်းပင်တို့နှစ်ဦးဟာပဲရစ်သဘောတူညီချက်မှာပါဝင်ရေးအတွက်တရုတ်နိုင်ငံဟန်ဂျိုးမြို့မှာကျင်းပတဲ့ဆက်မှုထိပ်သီးနိုင်ငံ20စီးပွဲကာလအတွင်းစက်တင်ဘာလ3ရက်နေ့ကသဘောတူခဲ့ကြပါတယ်။ဥရုယာသီပြောင်းလဲလာမှုကိုတိုက်ဖျက်ရေးအတွက်ဤပညာအသစ်တွေနဲ့မဟာဗျူဟာအသစ်တွေကိုနှစ်နိုင်ငံပူးပေါင်းဆောင်ရွက်ကြဖို့သဘောတူခဲ့ကြပြီးဟိုက်ဒရိုကာဗွန်ထုတ်လုပ်မှုတဖြည်းဖြည်းလျှော့ချသွားတဲ့တစ်ချိန်တည်းမှာပဲလောင်စာဆီအသုံးချမှုလျှော့ချပြီးကာဗွန်ဓာတ်ငွေအထွက်နည်းတဲ့ဥရုယာသီပြောင်းလဲမှုကိုမဖြစ်စေတဲ့စီးပွားရေးအစီအစဉ်တွေကိုချမှတ်လှုပ်ဆောင်ကြဖို့သဘောတူခဲ့ကြပါတယ်။တရုတ်နဲ့အမေရိကန်ပြည်ထောင်စုတို့အခုလိုလက်တွဲဆောင်ရွက်ကြဖို့သဘောတူလိုက်ပြီးဖြစ်တဲ့အတွက်အနာဂတ်မျိုးဆက်တွေကိုဥရုယာသီပြောင်းလဲမှုကဖြစ်ပေါ်စေမဲ့အန္တရာယ်တွေကအကာအကွယ်ပေးနိုင်ရေးအတွက်ကမ္ဘာကြီးအနေနဲ့ပဲရစ်သဘောတူညီချက်ကိုအပြည့်အဝအကောင်အထည်ဖော်နိုင်ဖို့တိတိတသားနှိစက်လာနေပြီဖြစ်ကြောင်းအမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီကကြေညာချက်ထုတ်ပြန်ပြောကြားခဲ့ပါတယ်။ကုလသမဂ္ဂအတွင်းရေးမှူးချုပ်ဘန်ကီမွန်းကပဲရစ်သဘောတူညီချက်ကိုအခုနှစ်အတွင်းအကောင့်ထဲပေါ်နိုင်ဖို့ဆိုတဲ့ညွှန်မှန်းချက်အတိုင်းဖြစ်ပေါ်စေအောင်တခြားနိုင်ငံတွေအနေနဲ့ပဲရစ်သဘောတူညီချက်ကိုအမြန်ဆုံးလက်မှတ်ရေးထိုးကြဖို့အမေရိကန်ပြည်ထောင်စုနဲ့တရုတ်နိုင်ငံတို့ကတိုက်တွန်းကြောင်းလက်ရှိရင်ဆိုင်နေရတဲ့ဆင်ခွန်မှုဟာဘလောက်အရေးပါတယ်ဒီအတွက်တကမ္ဘာလုံးအတိုင်းအတာနဲ့ရှေ့တွန်းဆောင်ရွက်နိုင်ရေးဟာအရေးပါလာကြောင်းဝန်ကြီးကယ်ရီကထည့်သွင်းပြောကြားခဲ့ပါတယ်ခင်ဗျာ
။အမေရိကန်ဆိုရရဲ့သဘောထားမြင်အားကိုတင်ပြလို့ကြည်ပါပြီ
။အခုနားဆင်ခဲ့ကြတာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်သာဖြစ်ပြီး VOA ရဲ့အားပေါ်မဟုတ်ကြောင်းသိစေအပ်ပါတယ်ရှင်။အခုစနေမနေ့ဖက်အစည်းအဝေးအဆုံးမတက်ခင်မှာတရင်အချင်းချုပ်ကိုဒေါက်ခင်မျိုးသက်ကကြေညာပေးပါအောင်မယ်ရှင
်။ Syria နိုင်ငံမှာအလက်ပုံမျိုးနဲ့ဝင်းကျင်ဒေသတွေအတွက်လူသားချင်းစာနာမှုအထောက်အကူတွေစပြီးမရောမချင်းရုရှားဆိုရဲ့ Syria မှာစီးရီးပူပေါင်းဆောင်ရွက်နေမှုတွေကိုဆက်ပြီးမလုပ်ဆောင်ဖို့အတွက်အိုဘားမားအစိုးရကသတိပေးလိုက်ပါတယ်။လူသားချင်းစာနာမှုထောက်ကူပေးပို့မှုတွေမလိုအပ်ဘဲနဲ့နှောင့်နှေးကြံ့ကြာတာမျိုးတွေထပ်ပြီးဖြစ်ပေါ်မှာကို American ပြည်ထောင်စုကစိုးရင်ကြောင်းရုရှားနိုင်ငံချိုင်းဝန်ကြီး Sergey Lavrov ကို American နိုင်ငံချိုင်းဝန်ကြီး John Kerry ကပြောကြားလိုက်တာပါ။ညွန်ပေါင်းတပ်ဖွဲ့ရဲ့ဒီလအစောပိုင်းကတိကျတဲ့စီးနှင်းမှုတစ်ခုအတွင်း IS အကြမ်းဖက်ဖွဲ့ရဲ့အဆင့်မြင့်ဆုံးခေါင်းဆောင်တူတေဆုံးသွားတယ်လို့ American Pentagon စစ်ဌာနချုပ်ကပြောပါတယ်။ Dr. Wael လို့လည်းတိကျတဲ့ IS သူကြောင့်ဖွဲ့ရဲ့ပြန်ကြားရေးဝန်ကြီးလို့ပြောကြတယ်။ Wael Adel Salman Al-Fayed ဟာ September 9ရက်နေ့မှာလေကြောင်းတိုက်ခိုက်မှုတစ်ခုအတွင်းတေဆုံးသွားတာဖြစ်တယ်လို့ပြောပါတယ်။2016ခုနှစ်ရဲ့ပထမနှစ်ဝက်မှာတင်းကဘာတလွှားအိုးရင်ရွှေပြောင်းနေထိုင်ရသူပေါင်းကတန်ပေါင်း10,000ကျော်နေပြီလို့ IDMC ပြည်ရင်းအိုးရင်ရွှေပြောင်းအခြေချနေထိုင်သူများစောင့်ကြည့်ဘဟုဌာနကပြောကြလိုက်ပါတယ်။အဲ့ဒီထဲမှာ Syria, Yemen နဲ့ Turkey နိုင်ငံတွေမှာအများဆုံးဖြစ်နေတာတွေ့ရတယ်လို့ဆိုပါတယ်။ထိုင်းနိုင်ငံအရှေ့မြောက်ပိုင်းကစိုက်ပျိုးရေးနဲ့ဆက်မှုလုပ်ငန်းတွေအတွက်မဲခေါင်မြစ်ရဲ့ကုဘမီတာပေါင်း3,000နဲ့ချီးပြီးထောက်ယူမဲ့စီမံကိန်းအသစ်တစ်ခုကိုစတင်တော့မယ်လို့မကြသေးခင်ကပဲထိုင်းဆိုရကကြေညာလိုက်တာမို့တဘာဝပတ်ဝန်းကျင်ကောက်ွယ်ရေးဓမ္မရေးအားလုံးဝိုင်းပြတော့ပြတင်ဝေဖန်နေကြပါတယ
်။စနေနေ့မနေ့ဖက်နောက်ဆုံးရထားတဲ့ဒေတာရင်းနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုဒေါက်ခင်မျိုးသက်ကြီးညာပေးသွားတာပါ။ဒီမနေ့အစီအစဉ်ထုတ်လွှင့်ရေးမှုကမန္တန္တာချမ်းဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ Zainab Abdurrahman ဖြစ်ပါတယ်။ညနေပဲ6:00ကနေ9:00ထိထုတ်လွှင့်မဲ့အစီအစဉ်တွေကိုလိုင်းဒိုမီတာ16 19 25တို့ကနေထုတ်လွှင့်ပေးသွားမှာပါရှင်။တော်ရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေကြပါစေ။ VOE ကိုနားဆင်ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်ရှင်။ကျွန်မခွန်ညူပါ။
This program has come to you from the Voice of America, Washington.